Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညနေခင်း6:09စီစဉ်တွေကို line to meter 16.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါ
မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါဘယ်လ်ဂျီယံနိုင်ငံပရက်ဆဲမြို့တော်မှာရဲတပ်ဖွဲ့ရဲ့ဝင်ရောက်ရှာဖွေစီးနှင်မှုတွေအတွင်းအချမ်းဖတ်သမားအဖြစ်တန်လျာရှိသူ16ယောက်ကိုဖမ်းဆီးခဲ့ပေမဲ့အဓိကလိုက်လံရှာဖွေနေတဲ့ဆလာအဗ်ဒယ်စလမ်ကိုတော့ရှာမတွေ့သေးပါဘူး IS စစ်သွေးကြွချေမုန်းရေးနီးလန်းရှာဆွေးနွေးမှုတွေလုပ်သွားဖို့ပြင်သစ်သမ္မတ Francois Hollande နဲ့အမေရိကန်သမ္မတ Barack Obama တို့ကတော့မနက်ဖြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိနေပါတယ်တခါတည်းဖားကန့်မြို့မှာတော့ကြောက်စိမ့်တူဖို့ရေလုံငန်းကထွက်တဲ့မီးစားပုံပြိုကျလို့တိတ်ဆုံးသူအရေအတွက်ဟာအနည်းဆုံး113ဦးရှိသွားပါပြီဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ခင်တိုင်းနဲ့အတူပြပြပေးပါမယ်ရှင
်ကောင်းပါပြီကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူဖို့ရကထွက်လာတဲ့စွန့်ပစ်မီးစားပုံတွေပြိုကျလို့လူတွေထိခိုက်သေးဆုံးနေရတဲ့တဲ့မှာတော့
ဒီဟာကအစိုးရတဘာဝထိန်းသိမ်းမှုအားနည်းလို့ဖြစ်တဲ့ကိစ္စပဲဒီဟာတွေကနောက်တစ်ခုကတော့စီကားမရှိတော့စီကားမရှိလို့ဆိုတာမြေစားပုံနဲ့နေရ
ဒီပအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌအကုတ်ကွန်ဆာမရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်ချင်းပြည်နယ်ဟာခါမှာလူတွေတေဆုံးရတဲ့အခြေဖြစ်ခဲ့တဲ့ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတင်ပြသွားမှာဖြစ်တယ်လို့အာဆီယံထိပ်သီးညီလာခံပိတ်ပွဲသတင်းကိုလည်းကြားဖို့ရှိပါတယ်ရွေးကောက်ပွဲအထူးစီစဉ်ပြတိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားအစီအစဉ်တွေကိုတင်ဆက်သွားမှာပါခုရင်ဆုံးတော့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါဦးရှင်
ဘယ်လ်ဂျီယံနိုင်ငံပရက်ဆဲမြို့တော်ကနေရာ22ခုမှာဝင်ရောက်ရှာဖွေစီးနှင်မှုတွေအတွင်းအကြမ်းဖက်သမားတွေအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးနိုင်ခဲ့ပေမဲ့ပါရီမြို့အကြမ်းဖက်တိုက်ခိုက်မှုမှာထိတ်ဆုံးကနေပါဝင်ပတ်သက်သူအဖြစ်နဲ့တန်တရားရှိနေတဲ့ဆလာအဗ်ဒယ်စလမ်ကိုတော့ရှာမတွေ့သေးဘူးလို့ဘယ်လ်ဂျီယံဆိုရရှင်တွေကဒီကနေ့ပြောပါရယ်ဝင်ရောက်ရှာဖွေမှုတွေအတွင်းမှာတန်တရားဖြစ်သူတဦးထက်မနည်းဒဏ်ရာရခဲ့ပြီးအခုစီးနှင်ရှာဖွေမှုတွေက9ခုကိုတော့ဘရက်ဆဲမြို့တော်နဲ့ဒီမြို့တွင်းနဲ့မြို့တော်တစ်ဝိုက်မှာလှုပ်ဆောင်ခဲ့တာလို့ရှင်တွေကပြောပါရယ်ပြည်ထောင်နိုင်ငံပါရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်ပုံစံမှုမျိုးနဲ့ဘယ်ဂျီယံမှာလည်းတိုက်ခိုက်လာမှာကိုစိုးရင်ရတဲ့အခြားဝန်ကြီးချုပ်ချားလ်စ်မီခေးကတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်။လူနေဆဲဖြစ်တဲ့အဗ်ဒယ်ဆလမ်ဟာပါရီမြို့မှာလူပေါင်း130သေဆုံးပြီးရာနဲ့ချီဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းနိုဝင်ဘာလ14ရက်နေ့ကဘယ်ဂျီယံနိုင်ငံထဲကိုထွက်ပြေးသွားခဲ့တာလို့ယူဆနေကြတာပါ။ပါရီမြို့တိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့သူအဗ်ဒယ်ဟာမစ်အူကတော့ပြီးခဲ့တဲ့ပုံထုနေ့ကပါရီမြို့မြောက်ပိုင်းစင်ချေပုံတစ်ခုကိုရဲတပ်ဖွဲ့ကစီးနှင်းဝင်ရောက်တွေ့မှသေဆုံးခဲ့ပါတယ်။ဘရက်ဆဲမြို့တော်မှာဒီနေ့တနင်္လာနေ့မှာဒီမြေရောက်ရထားတွေနဲ့စာတင်ကျောင်းတွေကိုပိတ်ထားပါတယ်။တန်တရားရှိသူတွေကိုနောက်ထပ်သတင်းတစ်ပတ်အပြင်းထန်လိုက်လံရှာဖွေမှုတွေစတင်နေတာဖြစ်ပြီးတော့စာတင်ကျောင်းတွေနဲ့မြေရောက်ရထားတွေကိုတတိယမြောက်နေ့ဆက်လက်ပိတ်ထားတာလည်းဖြစ်ပါတယ်။ပါရီမြို့မှာဆိုရင်လည်းဒီတိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းနိုင်ဖို့ကြိုးစားနေကြတာနဲ့အမျှလူအသွားလာသည့်တသာနဲသွားတဲ့မြို့တော်လမ်းမတွေပေါ်မှာတနင်္လာနေ့နောက်ပိုင်းကလုံခြုံရေးတပ်ဖွဲ့တွေကိုထူးထူးခြားခြားစောင့်ချက်ထားပါတယ်ရှင်။
ပြင်သစ်သမ္မတ Francois Hollande နဲ့ American သမ္မတ Barack Obama တို့မနေ့ဖြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိပါတယ်။ Islam ရဲ့အစိုးရ ISIS စစ်သွေးကြွတွေကိုချေမှုန်းရေးနဲ့ Syria ပြည်တွင်းစစ်ကိုနိုင်ငံရေးအရာဖြေရှင်းနိုင်ရည်နှီးလန့်ရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုက်ဖြစ်နေ American သမ္မတကိုတွေ့ဆုံတာဖြစ်ပါတယ်။ Iran နဲ့ Syria နိုင်ငံတွင်းက IS စစ်သွေးကြွပြစ်မှတ်တွေကိုလေကြောင်းကနေတနစ်ကျော်ကြာတိုက်ခိုက်လာတဲ့ American ဦးဆောင်တဲ့မဟာမိတ်တွေကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြမယ်လို့ American သမ္မတ Aim Bureau ကပြောပါတယ်။ပြင်းထန်စစ်လေရင်တွေကလေကြောင်းတိုက်ခိုက်မှုတွေကိုပါဝင်ဆင်နေနေပြီးနောက်ထပ်ပြင်းထန်တဲ့အရေးယူရေးအစီအစဉ်ထဲမှာတော့ Syria နိုင်ငံကိုမြေပြင်တပ်တွေဆစ်လွတ်တာအပါအဝင်စစ်စင်ရေးတိုးချက်မှုတော့မပါဘူးလို့တာဝန်ရှိသူတွေက Reuters သတင်းဌာနကိုပြောဆိုပါတယ်။ပြင်သစ်သမ္မတအော်လွန်ကတော့ဆီးရီးယားနိုင်ငံပေါ်တိုက်ခိုက်မှုတွေကိုပြင်သစ်စစ်တပ်ကအရှိန်မြှင့်မယ်လို့ဒီကနေ့မှပြောပါတယ်။အမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံမှုပြင်သစ်နိုင်ငံကနေမထွက်ခွာခင်ပြင်သစ်သမ္မတအော်လွန်ကဒီကနေ့မှပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်းနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်အထူးတပ်ဖွဲ့တွေသိမ်းမကြခင်မှာတွားရောက်ပြီးအဲ့ဒီဒေသကလက်နက်ကိုင်အဖွဲ့တွေနဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့တွေရဲ့ IS စစ်သွေးကြွချေမှုန်းရေးလုပ်ငန်းတွေမှာအဖြစ်ကူညီသွားမယ်လို့အမေရိကန်ဆိုရအရာရှိတဦးကပြောပါတယ်။ဒီတပ်ဖွဲ့တွေဆီးရီးယားကိုပဲချိန်သွားရောက်မယ်ဆိုတဲ့အချိန်အထိကြောင့်တော့အမေရိကန်ဆိုရကပြောဦးမှာမဟုတ်သေးတဲ့အကြောင်းတနင်္ဂနွေနေ့က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာလက်ထောက်နိုင်ငံခြားရေးဝန်ကြီး Brad Mugger ကပြောဆိုသွားတာပါပြီးခဲ့တဲ့လတုန်းကသမ္မတအိုဘားမားကအမေရိကန်တပ်ဖွဲ့150ကိုဆီးရီးယားကဒီဒေသခံ Arab Cut နဲ့ Turkman တပ်ဖွဲ့တွေနဲ့အတူလက်တွဲလှုပ်ဆောင်မဲ့စစ်သွေးကြွချေမှုန်းရေးလုပ်ငန်းတွေအတွက်ဆေးလုပ်ဖို့အမိန့်ပေးထားတာပါ။အမေရိကန်ပြည်ထောင်စုဟာ IS စစ်သွေးကြွအဖွဲ့နဲ့စစ်ဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲမှာနိုင်ငံတကာအတိုင်းအတာတစ်ခုကလည်းလုံးကလည်းပါဝင်သင့်တယ်လို့ဒီ Mr. McGurk ကပြောပါတယ်။ ီရန်နဲ့ဆီးရီးယားမှာရှိတဲ့စစ်သွေးကြွတွေကိုချိန်မုံဖို့အမေရိကန်ဘက်ကတုံ့ပြန်ဆောင်ရွက်မှုတွေဟာနှိကျလို့နဲ့ဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့သူကဒီအမေရိကန်ရဲ့စစ်သွေးကြွချိန်မုံရေးလုပ်ငန်းတွေနဲ့ဆီးရီးယားနိုင်ငံရက်ကာမှာရှိတဲ့အားရစစ်သွေးကြွတွေအပေါ်ဖိအားပေးထိုးစစ်ဆင်မှုတွေမကြာခင်ကစပြီးတော့အချိန်မြင့်ဆောင်ရွက်နေတဲ့အကြောင်းကိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ်ရှင်
အာရဆော်ဝါများပြည်တော်စု UAE ကိုဒီကနေ့မှရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကစီးရီးယားအရေးအပေါ်အာရုံစိုက်ဆွေးနွေးဖို့ရှိပါတယ်။ခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ် UAE ကိုရောက်ရှိစဉ်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီဟာအိရှေ့ဆန်မင်းသားရှိတ်မိုဟာမက်ဘင်ဇယက်အယ်နီဟမ်နဲ့အဘူဒါဘီမှာတွေ့ဆုံမှာဖြစ်ပြီးအစ္စရေးနိုင်ငံကိုလည်းခီးတစ်ထောက်ဝင်ရောက်ဖို့ရှိပါတယ်။ပြည်ရင်းစစ်ရှေ့ကြနေတဲ့ဆီးရီးယားနိုင်ငံမှာနိုင်ငံရေးအရာဖြည့်ရှင်းချက်တခုထွက်ပေါ်လာရေးတွန်းအားပေးဆောင်ရွက်နေတဲ့နိုင်ငံတွေထဲမှာ UAE လည်းအပါအဝင်ဖြစ်ပါတယ်။2011ခုနှစ်မတ်လကတည်းကဖြစ်ပွားခဲ့တဲ့ပြည်ရင်းစစ်ကြောင့်ဆီးရီးယားနိုင်ငံမှာလူပေါင်း2,000+ကျော်တေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ဗီယက်နမ်မှာပြုလုပ်တဲ့အမေရိကန်အပါအဝင်ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားဆွေးနွေးပွဲမှာတော့ကုလသမဂ္ဂကကြားလူလုပ်ပြီးလာမယ့်ဇန်နဝါရီလမှာကျင်းပမယ့်ဆွေးနွေးပွဲမှာဆီးရီးယားအစိုးရနဲ့အတိုက်အခံတို့တက်ရောက်ကြစေရည်ကြိုးပမ်းမယ်ဆိုတဲ့ဂရိကဝတ်ကိုရရှိခဲ့ပါတယ်။ဒီရင်မတိုင်ခင်2014ခုနှစ်အစောပိုင်းကပြုလုပ်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနှစ်ခုမှာတော့စစ်မှန်တဲ့တိုးတက်ဖြစ်ထွန်းမှုတွေမရှိဘဲအဆုံးသတ်ခဲ့ရတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်းက ISIS စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေမှာလည်း UAE နိုင်ငံကလေယာဉ်တွေနဲ့ပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကတော့တနစ်ကြော်ကြာကာလအတွင်းပထမဦးဆုံးအကြိမ်အဖြစ်အစ္စရေးနိုင်ငံကိုလည်းတွားရောက်ဖို့ရှိပါတယ်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရက်တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသမရဦးသိန်းစိန်နဲ့သူတွေ့ဆုံပြီးရွေးကောက်ပွဲအအောင်မြင်ကျင်းပနိုင်တဲ့အတွက်သမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးပါတယ်လို့တနင်္ဂနွေနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာသတင်းထောက်တွေကိုပြောခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကသမိုင်းဝင်ရွေးကောက်ပွဲကြီးကိုငြင်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေအားလုံးကိုသူ့အနေနဲ့ဂုဏ်ပြုချီးကျူးတဲ့အကြောင်းကိုပြောခဲ့တယ်လို့ပဲဒီအာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးရနိုင်တာဟာဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတရက်ကိုပြသရရောက်တဲ့အကြောင်းအခုရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင်သင့်ရှိတဲ့အကြောင်းမစ္စတာဘန်ကီမွန်ကပြောသွားပါတယ်ကွာလာလမ်ပူမြို့တော်မှာအာဆီယံစီးပွားရေးအတိုင်ဝန်ထူထောင်ရေးသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာမစ္စတာဘန်ကီမွန်လည်းတက်ရောက်တာဖြစ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာသမရဦးသိန်းစိန်နဲ့တီးခြားတွေ့ဆုံခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပြည်စည်းသွားခဲ့တဲ့နှစ်ရက်ကြာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာတော့အာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်၊တရုတ်၊အိန္ဒိယ၊ရုရှား၊ဂျပန်နဲ့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်ကြတာဖြစ်ပြီးတော့ပြည်သင့်နိုင်ငံပါရီမြို့တော်မာလီနဲ့လက်ဗနိုနိုင်ငံတွေမှာမကြာသေးခင်ကအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်ဝါဒနှင်းနေပို့ပြီးတော့အပြင်းထန်လှုပ်သွားကြဖို့ကမ္ဘာခေါင်းဆောင်တွေကဒီစည်းဝေးအတွင်းမှာနှိုးဆော်ခဲ့ကြပါရဲ့ရှင်
။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိန်တူဖော်တဲ့မြေစာပုံပြုတ်ကျတာကြောင့်တည်ဆုံးသူအနည်းဆုံး133ဦးထိရှိလာပြီဖြစ်ပြီးရိုလောင်းတွေကိုရှာပွေဆက်ပြီးတော့လည်းရှာပွေနေကြပါတယ်။တည်ဆုံးသူတချို့ရဲ့ရိုလောင်းတွေကိုဘသူဘဲဝါဖြစ်တယ်ဆိုတာကိုမိသားစုဝင်တွေနဲ့မိတ်ဆွေတွေဖော်ထုတ်ထားနိုင်ပြီဖြစ်ပေမဲ့ဘသူမှမသိချသူတွေရဲ့ရိုလောင်းတွေကိုတော့အပြာရောင်မောကစားတွေနဲ့ထုတ်ပိုးထားပါတယ်။ကျောက်စိန်တူဖော်ရီလောက်ကွက်ကမြေစာပုံပြုတ်ကျတာကြောင့်နောက်ထပ်လူ100လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းအရာရှိတို့ကပြောပါတယ်။ဒါပေမဲ့ဖက်ကန်ဒေတာမှာနေထိုင်ချသူတွေရဲ့စီးရင်အင်အတိအကျမရှိတာကြောင့်မြေစာပုံပြီးခဲ့သူအရေးအတွက်ကတော့အတိအကျဘလောက်ရှိလဲဆိုတာမသိဘူးဆိုပြီးတော့ဖက်ကန်မြို့နယ်ရဲ့အုပ်ချုပ်ရေးမှူးကလည်းပြောပါတယ်။ဒီနေ့အတွင်းဖက်ကန်ဒေတာမှာမြေစာပုံပြုတ်ချမှု၄ချိန်ဖြစ်ခဲ့ပြီးအခုဒီချိန်ကတော့အဆိုးဝါးဆုံးဖြစ်ပါတယ်။နောက်ထပ်မြေစာပုံပြုတ်ချနိုင်တဲ့အခြေအနေတွေအပေါ်မှာလည်းဒေတာကန်တွေစိုးရိမ်နေကြပါတယ်ရှင်။
အီရန်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ Washington Post သတင်းစာဂျေဆင်ရီဇာရီယန်ကိုပြီးခဲ့တဲ့လကတရှိမှုဆွဆွဲချက်နဲ့အဖြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်အတိအကျသတ်မှတ်ထားတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်ကမနေ့ကတနင်္ဂနွေနေ့မှာပြောဆိုပါရယ်ရီဇာရီယန်အပေါ်ထောင်ဒဏ်ချမှတ်မှုကိုအီရန်တရားစင်ရေးအဖွဲ့ပြောခွင့်ရဂိုလမ်ဟူစိန်မော်ဆနီအီဂျဟီကအီရန်အစိုးရပိုင်းရုပ်သံဌာနရဲ့ website ပေါ်မှာထုတ်ပြန်ကြေညာခဲ့တာဖြစ်ပေမဲ့နောက်ဆုံးအဆင့်ဆုံးဖြတ်ချက်တော့မကြသေးဘူးလို့ပြောထားပါတယ်။ထောင်ဒဏ်သက်တမ်းကိုလည်းသူကပြောမထားပါဘူး။ Reserian ရဲ့ရှင်းနေ Laila Essen ကတော့အခုကိစ္စသူတို့ကိုအသိပေးအကြောင်းကြားတာမရှိသေးဘူးလို့ပြောပါရယ်အမေရိကန်နိုင်ငံသားရဲ့ဌာနကလည်း Reserian အပေါ်ထောင်နဲ့ချမှတ်မှုကိုပယ်ဖျက်ပြီးမိသားစုတွေစီပြန်နိုင်အောင်သူ့ကိုချက်ချင်းပြန်လုပ်ပေးဖို့အီရန်ဆွေးနွေးကိုတောင်းဆိုထားပါရယ်ဒါပြင်အီရန်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့အမေရိကန်နိုင်ငံသား Saeed Abadini နဲ့ Amma Hakmati တို့ကိုပြန်လုပ်ပေးဖို့နဲ့ပဲရောက်နေတဲ့ဆိုတာကိုမသိရတဲ့ဒီနောက်ထပ်အမေရိကန်နိုင်ငံသား Robert Levinson ကိုလည်းအမေရိကန်ယာရှိတွေနဲ့အတူပူးပေါင်းရှာဖွေသွားဖို့အမေရိကန်အစိုးရကအီရန်ကိုတိုက်တွန်းပြောဆိုထားပါတယ်ရှင
်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မတင်ငီထိုက်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်။ကချင်ပြည်နယ်ဖားကန်ဒေသမှာလူပေါင်း113ယောက်ထက်မနည်းသေဆုံးခဲ့တဲ့မြေပြိုကျမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီလိုအခြေအနေမျိုးတွေကိုဟန်တာဖို့ဖားကန်မြို့နယ်မဲဆန္ဒနယ်မြေကရွေးကောက်ခံကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ဖားကန်ဒေသမှာမြေစာပုံပြိုကျမဲ့အခြေအနေတွေရှိနေဆဲဖြစ်တာကြောင့်ကြောက်စိန်သူ့ဖော်ရေးလုပ်ငန်းတွေအာဏာပိုင်တွေနဲ့လူထုကြားပူးပေါင်းဆောင်ရွက်ပြီးမတော်တဆမှုတွေကိုဟန်တာဖို့လိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဆက်ရန်နရာကြီးတွေနဲ့သူ့ဖော်တာကိုလည်းရပ်တန့်ဖို့တိုက်တွန်းခဲ့တာပါ။ဖားကန်မြို့ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိန်တူးဖော်ရာကထွက်ရှိတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူတွေထိခိုက်ဒေဆုံးတာဟာဒီနှစ်အတွင်းမှာအနည်းဆုံး၅ကြိမ်ဖြစ်ပွားခဲ့ပြီဖြစ်ပါတယ်။အရင်၄ကြိမ်ဖြစ်ပွားရမှာတော့အာနာပိုင်တွေက16ယောက်ဒေဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့60ကျော်လောက်ရှိမယ်လို့ခန့်မှန်းခဲ့ကြတာပါ။ပြီးခဲ့တဲ့စနေနေ့မနေ့အစောပိုင်းကဖြစ်ပွားတဲ့မြေစာပုံပြိုကျမှုကိုရှင်းလင်းရမှာတော့ဒီကနေ့အထိတည်ဆုံးသူရုပ်အလောင်း130ကျော်တွေ့ရှိထားပြီးဖြစ်တာကြောင့်ဒါဟာဖားကန့်ဒေသမှာအဆိုးဝါးဆုံးမြေစာပုံပြိုကျမှုတစ်ခုလည်းဖြစ်ပြီးလောလောဆယ်မှာထပ်မံပြိုကျနိုင်တဲ့မြေစာပုံတွေရှိနေသေးတယ်လို့ဖားကန့်မြို့နယ်ကလက်ရှိရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ်
အမနီယာချပွေမှုတိတ်နေချင်းဒီကိုတရားနဲ့လာတော့ဗောနင်းရရှာလာခုဒီနေ့ရှစ်လောက်ပေါ့မစင်113ဖြစ်သွားပြီဗောဗျာအဲဒါ allowance ချပွေတူဖို့မှာတော့အများဆုံးဗောဗျာဒါတော့အချိန်နဲ့ညဖြတ်ပြီးတော့တိုးဖို့လာပါလိအများကြီးရှိတယ်ခမန်းကြီးဗောဗျာတော့အဲ150ဝန်းကျင်လောက်တော့သူကတိုးလာနိုင်မယ်နေခါရှိတယ်ဗျာအခုဖြစ်သွားတဲ့နေရာရှူလေးမှာဖြစ်တာမိစားပုံကအဲ့ဒီပြိုကျတဲ့အောက်မှာကိုမိစားပုံနောက်ထပ်လည်းပုံရှိသေးသူ့ပြိုတဲ့မိစားပုံတော့မမြင်အလားလာပေါ့နောက်ထပ်ပြိုရင်အဲ့ဒီအောက်မှာရှိတဲ့ရွာအဲ့ဒီခုဖြစ်တဲ့နေရာနဲ့တစ်ဆက်တည်းရှိတဲ့အိမ်တွေထပ်ပြီးပါနိုင်တဲ့နေရာရှိတယ
်နောက်ထပ်မိစားပုံပြိုကျပြီးလူတွေထိခိုက်ဒေဆုံးမှုမရှိအောင်ဆောင်ရွက်တင်တာတွေကိုဥတင်ဆိုးကအခုလိုဆက်ပြောပါတယ
်ဒါဒီလိုမျိုးတွေကိုမဖြစ်အောင်ဆိုရှင်အားလုံးဝိုင်းဝန်းပြီးတော့နောက်တစ်ဆက်ရကျွန်တော်တို့အာရမိုင်းဖွဲ့စည်းရောကုမ္ပဏီရောဒီလူလူရောနော်ဒီအမေရိကန်တွေနားလည်တကြွနေသူတွေအားလုံးပူပေါင်းပါဝင်ပြီးတော့ခိုင်မြဲချမ်းသာပြီးနောက်ရေးဆွေးနွေးရှာရင်လည်းသူတွေအားလည်းကြည့်အောင်ဘယ်လိုလုပ်လဲဆိုစီမံချက်လေးနဲ့အားလုံးပူပေါင်းဆောင်ရွက်ရင်တော့ဒီလူမျိုးဖြစ်နေတယ်တော့လည်းကျွန်တော်မြင်နေရအဓိကကဒီလူလူပူပေါင်းဆောင်ရွက်မှရမယ်ဟိုတက်ဆိုင်ရာအာရမိုင်းဖွဲ့စည်းရောကုမ္ပဏီတွေကတခါကြီးစိုးစိတ်နာလေးနဲ့ပြောပြောတာဒီပုံမှာလည်းအဲဂျာလီကိုလည်းနားလည်းလက်ခံပေးရမယ်အနေထားမျိုးရှိတယ်
ဖားကန့်ဒေသတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ဖို့အတွက်စစ်ရန်တရားကြီးတွေနဲ့ကြောက်စိမ်းထုတ်လုပ်တာကိုရပ်ဆိုင်သင့်ပြီလို့လည်းသူကပြောဆိုပါတယ
်အခုနေစာပုံတွေပြစ်ထားတာတွေကတဘာဝရေဝီရေလဲတွေပေါ့ဗျာစာကြောတောတောင်ရှုံမြောင်းပြစ်ထားတာဖြစ်တယ်အဲ့တောတောင်ရှုံမြောင်းတွေကလည်းကိုထွက်တဲ့ရေထွက်တဲ့အားလုံးတန်းကိုနေစာတွေကိုဖြင်းနဲ့ကမ်းနဲ့ပြစ်တဲ့ခါကရေရှိနေတဲ့မျိုးကဥရချောင်းထဲမှာလာရောက်လာအဲ့ဥရချောင်းကျမ်းကြီးအ ਨੇ စုံဆယ်ပြီနဲ့အထက်ပြစ်တဲ့သွားရေကြီးရေချောင်းမှုတွေအကြီးကြီးဖြစ်တယ်ခါဘူးကမကြုံဘူးကိုရေးကြည့်မှုဖြစ်တယ်။အတိတော်ကြီးဒီမရှိတော့ဘူး။တဘာဝတော်ရင်ကိစ္စလည်းမရှိတော့ဘူး။အကြီးအကျယ်တဘာဝပေါင်ခြင်းပျက်စီးဆုံးရှုံးသွားတယ်။အဲ့တော့ဒီလိုတော့ဆက်ရရရည်နဲ့အကြီးအကျယ်ထုတ်လို့တဲ့စနစ်မျိုးတွေလည်းလို့အဲကျွန်တော်တားဆီးတယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်
။ဒီကနေ့ထပ်မံတူးဖို့တွေးရှိတဲ့ရုပ်လောင်းကတော့ရှစ်လောင်းသာရှိတယ်လို့ဖားကန်မြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်။
အခုဒီမနက်7:00ရာနေပြီးတော့စပြီးတော့ထူတာဒီဟွာကြီးတော့7လောင်းရပြီအခုချိန်ပြီးတော့အလုံးပေါင်း100ကျော်ပါပြီဗျာ
ဖားကန့်ဒေတာမှာကြောက်စိမ်းတူးဖို့နေတဲ့ကုမ္ပဏီပေါင်းအနည်းဆုံး50ကျော်ရှိတယ်လို့ကြောက်စိမ်းနဲ့ရွှေလုပ်ငန်းလုပ်ကင်သူပေါင်းကတော့တိတ်နေချီရှိနေပြီမြေစာပုံပြိုကျတာကတော့ဒီနှစ်ဇန်နဝါရီလ9ရက်နေ့ကတစ်ကြိမ်မတ်လ6ရက်နေ့ကတစ်ကြိမ်မတ်လ30ရက်နေ့ကတစ်ကြိမ်နဲ့စက်တင်ဘာလ2ရက်နေ့ကတစ်ကြိမ်ဖြစ်ပွားခဲ့ပါတယ
်ကိုမိုးစောပါရှင် ဖခန်တဲ့င်းနောက်တစ်ပုဒ်ကိုတော့တဆက်ထဲတင်ပြပါောင်းမယ်။ကချင်ပြည်နယ်ဖခန်ဒေတာကျောက်စိန်တူဖော်ရဲလုံငန်းမှာမြေပြိုကျမှုကြောင့်တည်ဆုံးသူအများအပြားရှိခဲ့တာနဲ့ပတ်သက်ပြီးတက်ဆိုင်ရာကုမ္ပဏီနဲ့မြန်မာအစိုးရတို့ကတာဝန်ယူတင်တယ်လို့ Global Witness အဖွဲ့ကပြောဆိုလိုက်ပါတယ်။ဒါအပြင်မြေပြိုကျမှုကြောင့်တည်ဆုံးသွားရတဲ့သူတွေဟာရော့ကျေးရရှိတင်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ကဆိုပါတယ်။ပြည်ဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်းကပြောပြပေးပါမယ်ရှင်။
လူပေါင်းရာနဲ့ချီပြီးတည်ဆုံးခဲ့ရတဲ့ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိန်တူဖော်ရဲလုပ်ငန်းမြေပြိုမှုဟာသက်ဆိုင်ရာကုမ္ပဏီတွေကကြောက်တူဖော်ရာကနေစွန့်ပစ်တဲ့မြေတွေကိုစနစ်တကျစွန့်ပစ်မှုမရှိတာကြောင့်ဖြစ်ရတာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရသက်ဆိုင်ရာကုမ္ပဏီတွေကနေတာဝန်ယူသင့်တယ်လို့နိုင်ငံတကာထင်သာမြင်သာရှိရေးအဖွဲ့နဲ့ကချင်လူ့အခွင့်အရေးအဖွဲ့တွေကဆိုပါတယ်ဖားကန့်ဒေသကြောက်စိန်တူဖော်ရဲမြေပြိုမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတပ်တုသစ်ရင်နံနဲ့တဘွားဒန်းွေတူးဖော်ရေးလုပ်ငန်းထင်းသားမြင်သာရှိမှုကိုစောင့်ကြည့်လေ့လာတဲ့အဖွဲ့ဖြစ်တဲ့ Global Witness အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ Juman Khuba ကတော့ VOA ကိုအခုလိုပြောပါတယ
် Big companies licensed by the government are making a killing. They're grabbing jade worth tens or hundreds of millions of dollars a year whilst local and migrant workers run the gauntlet of
ဆူရက license ချပီးတဲ့ company ကြီးတွေကတိတ်ကိုအမျက်အစွန်းနေရနေကြတာပါသူတို့ကနှစ်စဉ်ဒေါ်လာတန်ရာနဲ့ချီတဲ့ကြောက်စိမ့်တွေကိုတူးယူနေကြပြီးဒေသခံတွေနဲ့ရွှေပြောင်းအလုပ်သမားတွေကတော့ဒီ company တွေကနေစီမဲကမ်းမဲ့စွန့်ပစ်တဲ့အလေထားကြောင့်လူသေးစေတဲ့မြေပြိုမှုဒဏ်တွေကိုအဆက်မပြတ်ခံနေကြရတာဖြစ်ပါတယ်နောက်ပြည်ကကြောက်ထွက်ရာဖက်ကမှာအဖြစ်ရှိသူတွေကိုရေးမြူပဲလစ်လျူရှုထားတာတွေကိုအဆုံးသတ်စေဖို့အစိုးရကလိလိနဲ့နဲ့ရေးယူဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒီအခြေအနေကြောင့်အဲ့ဒီမှာဒေသခံတွေဟာငရဲတွင်းပို့ခံနေရတာဖြစ်ပါတယ
် Global Witness အဖွဲ့ဟာအောက်တိုဘာလတုန်းကပဲ Jade Myanmar Big State Secret ဆိုတဲ့မြန်မာနိုင်ငံကကြောက်စိန်တူးဖော်ရေးလုပ်ငန်းလျှို့ဝှက်ချက်နဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့အဖွဲ့ဖြစ်ပါတယ် Global Witness အဖွဲ့ရဲ့လစ်လာစင်စစ်ချက်အရမြန်မာနိုင်ငံဟာကြောက်စိန်တူးဖော်ရေးလုပ်ငန်းကနေပြီးတော့နှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာသန်းထောင်ပေါင်းများစွာရရှိပြီးဒီကြောက်စိန်တူးဖော်ရေးလုပ်ငန်းကနေရရှိတဲ့ငွေဟာမြန်မာနိုင်ငံရဲ့ပြည်တွင်းထောက်ကုန်တန်ဖိုး GDP ထုတ်လုပ်မှုအမေရိကန်ဒေါ်လာ31ဘီလီယံဝင်ငွေပမာဏရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲဖားကန့်ဒေသကြောက်စိန်တူးဖော်ရေးလုပ်ငန်းမြေပြိုကျမှုဖြစ်ရတာဟာကုမ္ပဏီတွေကစနစ်တကျမြေစာစွန့်ပစ်မှုမရှိတာတွေအပြင်တဘာဝပဝန်းကျင်ထိမ့်သိမ်းရေးပိုင်းမှာလည်းအားနည်းမှုရှိတာကြောင့်ဖြစ်ရတယ်လို့ပြပခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်က VOA ကိုပြောပါတယ်
။ဒီဟာကအစိုးရတဘာဝထိမ့်သိမ်းမှုအားနည်းလို့ဖြစ်တဲ့ကိစ္စပဲဒီဟာရက်။နောက်တစ်ခုကတော့စီကားမရှိလို့စီကားမရှိလို့ဆိုတာမြေစာပုံနဲ့နေရာတိုင်းပုံတဲ့ဟာတွေပေါ့နော်။ဒီလူကြီးပိုင်းရောပါနေတဲ့ကုမ္ပဏီတွေကိုလည်းဒီလိုမျိုးမြေစာပုံတွေစီးမဲ့ကမ်းမဲ့ဟိုပုံတာတို့နောက်တစ်ခုကဒီရေတောင်းတွေလွဲတဲ့ဟာတို့အဲ့ရတော့အနာပိုင်းအစုခွက်ကနေပြီးတော့လုံနေတဲ့ကိစ္စဆိုတော့ဘယ်သူမှရဲ့အဲ့ဒါထိမ့်သိမ့်လို့မလုံရဘူးမလုံကြဘူးအဲ့လိုဒီတဘာဝယိုယွင်းလာတော့ပျက်စီးလာတော့ဖြစ်လာပါပဲအဲ့ကြောင့်ဖြစ်တာပါဒီကတော့
ဒါအပြင်မြေပြိုကျမှုကြောင့်တည်ဆုံးရတဲ့လူတွေအတွက်သက်ဆိုင်ရာကုမ္ပဏီနဲ့အစိုးရတွေအနေနဲ့တာဝန်ယူသင့်တယ်လို့တည်ဆုံးသူတွေအတွက်လည်းထိုက်တန်တဲ့လျော့ကျေးပေးသင့်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ကကိုဂုံဆန်ကပြောပါတယ်
ဒီဟာကအစိုးရကနေပြီးတော့စီကံကောင်းမချလို့ဖြစ်တာနောက်တစ်ခုကစီကံဖောက်ဖြစ်နေတာတည်ရသားနဲ့ကိုလစ်လူရှုတာပေါ့နော်လစ်လူရှုရဆိုတော့အစိုးရမှတာဝန်ရှိတယ်အစိုးရကနေပြီးတော့ယော်ကျေးပေးတယ်တခြားနိုင်ငံတွေမှာဆိုရင်အစိုးရတို့မှကုမ္ပဏီတွေယော်ကျေးပေးတယ
်ဒီလိုမျိုးမြေပြိုကျမှုဟာခဏခဏဖြစ်ပွားလေးရှိပေမဲ့ဒီတစ်ချိန်မြေပြိုကျမှုဟာအရင်ဖြစ်ခဲ့တဲ့မြေပြိုမှုတွေနဲ့ရှင်ရင်လူသေးပျောက်နှုံအများဆုံးလို့ပြောလို့ရတဲ့အကြောင်းကိုဂုံဆန်ကပြောပါတယ်ရှင်
ရှားဖောင်ပါရှင် VOA ကနေတင်လာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ချင်းပြည်နယ်ဖက်ဆက်ရအောင်ပါချင်းပြည်နယ်ဟာခါမြို့မှာလူ6ဦးသေဆုံးခဲ့တဲ့ပေါက်ကွဲမှုဟာမတော်တဆမှုရာဖြစ်တဲ့အကြောင်းပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်ကျောက်တူးဖော်ရေးလုပ်ငန်းမှာအသုံးပြုတဲ့ဖောက်ခွဲရေးပစ္စည်းတွေကိုတင်စီရာကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ဟာခါမြို့ပေါ်မှာဆိုရင်မှုတွေထွက်ပေါ်ခဲ့ပေမဲ့အခုတခါတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းဒေတာခန်တွေကပြောပါရယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ပါမင်းညကချင်းပြည်နယ်မြို့တော်ဟာခါမြို့ဈေးသိရက်ကွက်တီရာလမ်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ပောက်ကွဲမှုဟာတရားမဝင်ရန်ကျိုးကွေတင်းစင်းမှုကနေမတော်တဆပောက်ကွဲမှုဖြစ်ခဲ့တာဖြစ်တယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကထုတ်ပြန်ထားပါတယ်ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတအူးကပောက်ကွဲမှုနဲ့ပတ်သက်ပြီးအခုလို့ VOA ကိုပြောပြခဲ့ပါတယ်
ဟိုလေဟိုဘုံဘုံဘောကသူကပောက်ကွဲမှုကသူရန်ကျိုးခွေလေအဲ့ဒါတွေကနေမတော်တဆပေါက်တာတရားမဝင်ရန်ကျိုးခွေပေါ့အိန္ဒိယဘက်ကလာတဲ့ရန်ကျိုးခွေသူကအလိုဖလင်းကြောင့်၅ရောက်ဒီနေ့မှတရားထွက်တွေ့ အလုံး6ရက်လောက်ဆုံးတောင်းတာလည်းမဟုတ်သူတို့တောင်းတဲ့ဘက်မဟုတ်သူတို့ဒီလိုဒီဘက်မှာအဲ့လိုလေဟို9မိုင်းခွဲတာ6မိုင်းခွဲတာလို့ဆိုရင်သူတို့ကတုံးတယ်ကျွန်တော်ရမ်းနေရှင်းလေအဲ့ဒါတွေသူတို့ကတူလောင်တာပေါ့ဗျာတရားမဝင်တူလောင်ထားတာပဲတူလောင်ထားတာတော့တရားဝင်မဟုတ်တရားမဝင်တူလောင်ထားတာနေဖြစ်သွားတာသူကရမ်းလဲဒီတီရမ်းကျုပ်ကတရားမဝင်တူလောင်မှုနဲ့ပဲသူဖမ်းမှုတယ်
ဒီပောက်ကွဲမှုကြောင့်နေအိမ်6လုံးကားနှစ်စီးပျက်စီးသွားခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးအပါအဝင်လူ6ဦးသေဆုံးခဲ့ရပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကပြောပါတယ်။ဒီပောက်ကွဲမှုဖြစ်ပွားခဲ့တဲ့အိမ်ပိုင်ရှင်ဟာဥယောနာဖြစ်ပြီးတဘာဝဘေးအန္တရာယ်ခံစားနေရတဲ့ထန်တလန်ဘက်ကဆွေမျိုးမကင်းသူတွေကိုခိတတဲခိုခိုင်းရမှအဲ့ဒီဆွေမျိုးမကင်းသူတွေကကြောင်မိုင်းခွဲရမှာအုံပြူတဲ့ရမ်းပြော့တွေကိုတရားမဝင်တူလောင်ထားရင်ပောက်ကွဲမှုဖြစ်ခဲ့တာဖြစ်တယ်လို့ဒေတာကန်တဦးဖြစ်တဲ့ကိုပါပီက VOA ကိုခုလိုပြောပြခဲ့ပါတယ်
။တရားမဝင်ပေါ့နော်အဲ့ဒီဟာတဲ့ဟာပောက်ကွဲတဲ့ပုံစံနဲ့ပဲကျွန်တော်တို့လည်းနားလည်ပါတယ်။ဒီလိုပဲမထင်မှတ်ပဲနဲ့ဒီလိုဖြစ်တာတော့လမ်းကြတာပေါ့ဒါပေမဲ့ကျွန်တော်တိတလို့ဆိုရင်ပေါ့အဲ့ဒီအိမ်မှာဟိုတခုခုတင်းထားမိတဲ့ပုတ်ကွေးနိုင်တဲ့သတိပေါ့နော်အဲ့ဒီဟာကိုတခုခုကြောင့်ပုတ်ကွေးပြီးတော့ဒီလိုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီပစ္စည်းတော်မှဟိုနေတဲ့ပစ္စည်းအဲနေနေတော့မဟုတ်လို့ထင်တယ်ပုတ်ကွေးနိုင်တဲ့ပစ္စည်းတော်မှတော်များမြေပုံစံများဘာကတော်လည်းပြင်းထန်ပါတယ်တော်လည်းတော့လန့်ကြတာပေါ့နော်ကျွန်တော်လည်းတော်လည်းလန့်ကြတာပေါ့ဒါပေမဲ့ဟိုလုံချုံရေးအနေနဲ့အဲ့လိုကြည့်တော့ဟိုတောက်เสียတော့မရှိတော့ဘူးက
လက်ရှိမှာဒီပောက်ကွဲမှုအတွက်အိမ်ပိုင်ရှင်ဖြစ်တဲ့ဥယောနာကိုဥပဒေကြောင်းအရအမှုဖွင့်အရေးယူနိုင်ရေးအတွက်ဆောင်ရွက်လျက်ရှိတယ်လို့ချင်းပြည်နယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါ။ VOA မြန်မာပိုင်းကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တမရောကကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့ရုပ်ပုံကိုကချင်းလုံးကြီးဝတ်ထားတဲ့အမျိုးသားတစ်ယောက်ကခြေထောက်နဲ့တနင်းနေတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်ပေါ်မှာဝေမျှခဲ့တဲ့ကချင်းငိမ့်ချရဲ့လှုပ်ရှားသူကိုပက်ထရစ်ခွန်ကြားလီကိုဒီကနေ့ live မြို့နယ်တရားရုံးမှာ၅ချိန်မြောက်ရုံးထုတ်စစ်ဆေးပါရယ်။ရုံးထုတ်စင်မှာကျမကြီးအတော်ဆိုးဝါးနေတာကြောင့်၅ချိန်မြောက်အမခန်တောင်းမေးမရခဲ့ဘူးလို့ဆိုပါရယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ။
ရီကော့ပွဲမတိုင်ခင်ကာလမှာတမရကကွေရေးဦးစီးချုပ်နဲ့ပတ်သက်လို့တရော်ရေးသားဖော်ပြခဲ့တဲ့ဓာတ်ပုံတွေကို Facebook လူမှုကွန်ရက်ပေါ်မှာမျှဝေခဲ့တဲ့သူတွေကိုဒီဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံရသူတွေထဲမှာကချင်ငင်းကြီးလှုပ်ရှားသူတူဖြစ်တဲ့ဒီဦးပက်ထရစ်ခွန်ကြာလီလည်းအပါအဝင်ဖြစ်ပါတယ်။သူ့ကိုအော်တိုဘားလ14ရက်နေ့ညပိုင်းကဖမ်းဆီးခဲ့တာဖြစ်ပြီးတော့ဒီကနေ့မှဒီလှိုင်မြို့နယ်တရားရုံးမှာ၅ချိန်မြောက်ရုံးထုတ်စစ်ဆေးတာပါ။အသက်43နှစ်အရွယ်ရှိနေဖြစ်တဲ့ဦးခွန်ကြာလီဟာကျမကြီးအတော်ဆိုးဝါးနေရတာကြောင့်အမခန်တောင်းပေမဲ့လည်းတရားသူကြီးကမပေးဘူးလို့သူ့ရဲ့ရှေ့နေဖြစ်သူဦးအယ်ခွန်ရိန်ဘန်ကဝီယိုကိုပြောပါရယ
်ကျွန်တော်လျှောက်တာ၄ချိန်မြောက်သူကတော့ပထမတစ်ချိန်ရောက်ဆောင်တဲ့ဒီယမန် UN နေကလေးကနေပြီးတော့စတင်လျှောက်ထားတာအစစ်အပေါ်တော့၅ချိန်ဖြစ်သွားပြီပေါ့နော်တရားရုံးတင်ပြတဲ့ခါကျတော့အမခန်လျှောက်တယ်ကျွန်တော်အမခန်လျှောက်တော့တရားရုံးကအမခန်မပေးဘူးသူကတော့ဒီကအထူးဥပဒေဖြစ်တယ်အမခန်ပေးလို့မရဘူးပြရတဲ့ပုံမှန်မျိုးစားဖြစ်တယ်ဆိုပြီးတော့အမကပေးဖို့နင်းပယ်တာပ
ါဥခွန်ကြာလီဟာအရင်ကယောဂအခန်းရှိပြီးသားဖြစ်တဲ့ဘန်းနာရင်ကျက်ယောဂပြန်လဲဆိုးဝလာပြီးတော့တနေ့တနေ့ကျန်းမာရေးပိုပြီးထိခိုက်လာတယ်လို့မိသားစုဝင်တွေကဆိုးဝါတယ်သူ့ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဇနီးဖြစ်သူမမေစပယ်ဖြူပြောတာက
ဒီတရားဆွေမှာဒီနေ့တရားလို့စစ်တယ်လေတရားလို့စစ်နေတော့မှအဲ့ဒါပါရင်ဆက်ပြီးတော့မှထောင်းလဲဆိုးအဲ့လိုဖြစ်တော့ကျွန်တော်ဒီတရားရုံးထိန်ပြီးတာနဲ့ကျဲရီအလိုင်းဒေသနာစည်းကမ်းကိုခေါ်သွားပြီးရေပေါ့နော်။အဲဆိုင်ဒေသနာစည်းကမ်းကဆရာဝန်ကစည်းတစ်ချောင်းထိုးပေးတယ်။ပြီးတော့ဒီစက်ကရိယာပစ္စည်းစုံနဲ့အနောက်ပိုင်းဆေးရုံလိုမျိုးပေါ့နော်။ဆေးရုံတင်ရင်တော့ဆေးရုံကိုချက်ချင်းတင်ဖို့လိုတယ်ဆိုပြီးအဲ့လိုဆရာဝန်ကတော့ referral ရေးပေးလိုက်တယ်ရှက်။ဒါမှမဟုတ်လေသူတို့ကတော့ဟိုသူတို့ကထောင်းကခေါ်လာတာဆိုတော့ထောင်းပြန်ပို့ရမှာသူတို့မှတာဝန်ရှိတယ်ပေါ့။ဆိုပြီးအဲ့ဒါနဲ့ထောင်းဝန်ပဲပြန်ပို့လိုက်တယ်။
လက်ရှိမှာဥခွန်ကြာလီဟာအင်းစိန်ထောင်စီအထူးကျက်မဲ့ဆောင်မှာတင်ထားတာဖြစ်ပေမဲ့လည်းကျမကြီးအခြေအနေဆိုးဝါးနေစေဖြစ်တယ်လို့ရှင်းနေဖြစ်သူကဆိုပါတယ်
။ဟောဒီကပို့ထားတော်ညာလဲရိုးစက်တက်တက်လာအနေထားမဟုတ်ဘူးလေ။ယောဂသတိဒါပို့ပြီးတော့ဆိုးလာတဲ့အနေထားမျိုးတွေ့နေရတယ်။
ဥပထရကွန်ဂျာလီဟာကာကြုံမင်းအောင်လိုင်းရဲ့ရုပ်ပုံကိုကချင်လုံးကြီးဝတ်ထားတဲ့အမျိုးသားတစ်ယောက်ကခြေထောက်နဲ့ကန်နေတဲ့ဓာတ်ပုံကိုဘလူးမှုကွန်ရက်ပေါ်မှာမျှဝေခဲ့တဲ့အတွက်ဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်တက်နယ်ဦးစီးအရာရှိဒုတိယပုံမှုကြီးမင်းထုတ်ကတရားလိုလောက်ကတရားစွဲဆိုထားတာလည်းဖြစ်ပါတယ်။သူ့ရဲ့6ချိန်မြောက်ရုံးချိန်ကိုတော့ဒီဇင်ဘာလ2ရက်နေ့မှာလှိုင်မြို့နယ်တရားရုံးမှာပဲရုံးထုတ်စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ။
တမရောကကွေရဲ့ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုတရော့ခဲ့တဲ့အမှုနဲ့ပတ်သက်လို့ထိမ့်သိမ်းခံထားရတဲ့ကိုပက်ထရစ်ခွန်ကြားလီကိုရုံးထုတ်တဲ့သတင်းကိုကိုထက်အောင်ကတင်ပြသွားတာပါရှင်။ခရောအာဆီယံပိတ်ပွဲသတင်းဖက်အလဲပေးအောင်ပါ။အာဆီယံဆယ်နိုင်ငံကောင်းဆောင်တွေတက်ရောက်ခဲ့တဲ့28ကြိမ်မြောက်ထိပ်သီးညီလာခံကြီးကိုတင်းငွေတွေနေကမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပပြီးဆုံးသွားခဲ့ပါပြီ။အဲ့ဒီထိပ်သီးညီလာခံမှာစီးလုံးညညွတ်တဲ့စီးပွားရေးအတိုင်းအဝိုင်းတရက်တရားဝင်ဖွဲ့စည်းနိုင်ခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့မြန်မာသမရဦးသိန်းစိန်ကိုလည်းချီးကျူးခဲ့ကြပါရယ်အပြည့်စုံကိုတော့ဒေါ်လာလတန်ကတင်ပြထားပါရယ်ရှင
်မလေးရှားနိုင်ငံကတာဝန်ယူကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံကြီးတင်းနေနေကပြီးဆုံးခဲ့ရမှာအာဆီယံစီးပွားရေးတိုင်ဝမ် AEC ကိုထူထောင်ဖို့ရှင်းနစ်ကြာကြိုးပမ်းရမှာရလဒ်တစ်ခုပေါ်ထွက်လာတာတွေ့ရပါတယ်အာရှမှာစီးပွားရေးအင်အားကြီးတရုတ်နဲ့အိန္ဒိယတို့ကိုရှင်ပြိုင်ဖို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမတူကွဲပြားတဲ့စီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေပိုမိုတဟဇဒဖြစ်ဖို့လည်းရည်ရွယ်ခဲ့တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကထိပ်သီးညီလာခံနောက်ဆုံးနေ့ပြောကြားတဲ့မိကုံးမှာ
Our aim is to build an outward looking community
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတာဝန်သိပြီးအပြုသဘောဆောင်တဲ့အခန်းကဏ္ဍကပါဝင်မဲ့တိုးတက်တဲ့လူအဖွဲ့အစည်းတရက်ဖန်တီးရေးပါပဲ။ခံနိုင်ရည်ရှိပြီးငြင်းငြင်းလုံခြုံတဲ့အပြင်ကိုယ်နိုင်ငံသားတွေရဲ့လူအပ်မှုတွေကိုလည်းဖြည့်စည်းပေးဖို့ဖြစ်ပါတယ်တရားဥပဒေစိုးမိုးမှုတရားမျှတမှုတီးခံမှုနဲ့အစိုးမရောက်တဲ့ခံစားချက်တွေကိုထွေးပိုက်နိုင်ဖို့ဖြစ်ပါတယ
်ဒီသမိုင်းတွင်အာဆီယံစီးပွားရေးအတိုင်းအဝန်သဘောတူညီမှုကိုမြန်မာသမ္မတဦးသိန်းစိန်ပါဝင်အာဆီယံခေါင်းဆောင်10ဦးတို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်စုစုပေါင်းထုတ်ကုန်ဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိတဲ့လူဦးရေ625သန်းနေထိုင်တဲ့အရှိတောင်အာရှဒေသအတွင်းယင်းနှိမ့်နှံမှုနဲ့ကုန်သွယ်ရေးလွတ်လပ်စွာစီစဉ်စေဖို့လည်းရည်ရွယ်တာဖြစ်ပါတယ်။ညီလာခံပြည်ပြောကြတဲ့မိကုံးရဲ့ဤကုံးမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကမြန်မာသမ္မတဦးသိန်းစိန်အနေနဲ့ဒီမိုကရေစီမြန်မာနိုင်ငံတစ်ကိုဥတီဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းအခုလိုချီးကျူးလိုက်ပါတယ
်။ I'd like to thank you for your leadership and your friendship and also for steering Myanmar through its transition.
အဆွေတော်ရဲ့ခေါင်းဆောင်မှုအပြင်ဒီမိုကရေစီမြန်မာနိုင်ငံတော်သစ်ဖြစ်လာဖို့အတွက်ဥဆောင်ခဲ့မှုတွေလည်းချီးကျူးပါတယ်နိုင်ငံအတွက်မှန်ကန်တဲ့လုပ်ရဖြစ်တယ်ဆိုတဲ့ခိုင်မာတဲ့ခံယူချက်နဲ့ယုံကြည်ချက်နဲ့လှုပ်ဆောင်ခဲ့တာကိုတွေ့ရပါတယ်အကဲဆန်းမှုတွေရှိနေပေမဲ့လည်းအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့ပါတယ်နိုင်ငံတကာလူအဖွဲ့အစည်းကြီးမှဝင်ဆက်နိုင်တဲ့မြန်မာနိုင်ငံတော်အသစ်ကိုကိုယ့်နိုင်ငံအတွက်ရောအာဆီယံအတွက်ပါဖော်ဆောင်ပေးနိုင်ခဲ့တဲ့အတွက်လည်းကျေးဇူးတင်ပါတယ်
ချီနဲ့မှာပဲအာဆီယံထိပ်သီးညီလာခံမှာတက်ရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်ကလည်းမြန်မာသမ္မတဦးသိန်းစိန်နဲ့သူတွေ့ဆုံခဲ့တဲ့အကြောင်းနဲ့အောင်မြင်စွာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေလည်းသမ္မတဦးသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးတဲ့အကြောင်းသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် Myanmar has just peacefully conducted historic elections on November 8th
အိုင်ဝင်ရွေးကောက်ပွဲကြီးကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အတွက်သမရဦးသိန်းစိန်နဲ့မြန်မာနိုင်ငံသားအားလုံးကိုကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပြီးပါပြီ။ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့သူတွေများပြားတာအပြင်ငြိမ်းချမ်းစွာမဲပေးနိုင်ခဲ့တဲ့အခြေအနေအတွက်ခေါင်းဆောင်နိုင်မှုကိုဂုဏ်ပြုပါရစေ။အာဏာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်မှုဟာလည်းဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတရက်ကိုပြသရောက်ပါရစေ။ရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင်သင့်ရှိနေပါတယ်။
ကွာလာလမ်ပါမြို့တော်မှာအမေရိကန်သမ္မတဘရက်အိုဘားမားလည်းအမေရိကန်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ခဲ့ပြီးမြန်မာသမ္မတဦးသိန်းစိန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ Facebook မှာဖော်ပြထားတာတွေ့ရပါတယ်ရှင်
ဒေါ်လာလာတန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းတန်လွင်စီစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါရယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မာဂျေမိုရဲ့အင်္ဂလိပ်စာစီစဉ်ကိုကြည့်ရှုနိုင်ကြပါရယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ23ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30 51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းအကောင့်ချက်တစ်ခုကိုပြပါဆိုရင်အရက်ဖက်ဖွဲ့စည်းတွေရဲ့ပါဝင်မှုနဲ့အခန်းကဏ္ဍကအရင်ကတည်းကပိုပြီးတော့ခိုင်မာလာခဲ့တာလို့မြန်မာနိုင်ငံမှာဒီမိုကရေစီအခြေခံမူတွေနဲ့ပတ်သက်လို့သင်တန်းတွေပေးနေတဲ့ iPace အဖွဲ့ကအကြံပေးအရာရှိစိုက်အောင်သိန်းကအခုလိုပြောပါတယ်
ရွေးကောက်ပွဲကျင်းပရမယ်ဆိုလို့ရှိရင်အထူးတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုကဒီ UEC ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကပို့တော်တော်အရေးကြီးတဲ့အခန်းကဏ္ဍ
အပြည့်စုံကိုတော့မကြခင်တင်ပြသွားပါမယ်ရှင်ဒါအပြင် Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်မဲ့အစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ပြသွားမှာဖြစ်တယ်လို့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တင်ဆက်တဲ့တွေ့ဆုံမေးမြန်းခန်းကိုလည်းဆက်တိုက်တင်ဆက်သွားဖို့ရှိပါတယ်ခုတော့ရွေးကောက်ပွဲမှာအွန်လိုင်းခဲ့တဲ့ LED အပေါ်ပြည်သူတွေရဲ့မျှော်လင့်ချက်တွေဘယ်လိုရှိနေသလဲဆိုတဲ့သတင်းတင်ပြပါမယ်ရွေးကောက်ပွဲရလအရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖွဲ့ပြီးတိုင်းပြည်တာဝန်ယူတဲ့အခါကလေးအလုတ်သမားပပျောက်ရေးလို့လူငယ်တွေရဲ့အနာဂတ်အတွက်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားသူတွေရှိတယ်လို့ပဲစီးပွားရေးအရပုံမအဆင်ပြေလာမယ်လို့တာမန်လူထုတွေကြားမျှော်လင့်နေကြပါတယ်ရွေးကောက်ပွဲလွန်ကာလလူထုမျှော်လင့်ချက်တွေကိုတော့မြင်မခသတင်းအေဂျင်စီကဒေါ်မေတကြံဟင်းကစူးစီးတင်ပြထားပါတယ်ရှင်
ကမ္ဘာရွံ့မြို့နယ်လဲတန်းကြီးမွန်အရာမှာနေထိုင်တဲ့ကိုကျော်စွာကတော့ NLD ပါတီကအစိုးရဖွဲ့နိုင်တော့မယ်လို့သတင်းတွေကနေသိလိုက်ရတဲ့အတွက်ဝမ်းသာကြေနပ်မိတယ်လို့ဆိုပါတယ်။သူ့ရဲ့မျှော်လင့်ချက်ကတော့မြန်မာပြည်ရဲ့အနာဂတ်ကောင်းဖို့အတွက်မျှော်လင့်နေတဲ့အကြောင်းကိုခုလိုပြောပြခဲ့ပါသေးတယ်
။ကျွန်တော်အနေနဲ့ကျွန်တော်တို့ဆိုချင်တာကအရင်ကဒီကောင်တွေကလေးလုံသမားတွေပါကြဖို့ပြီးတော့ပညာရေးပေါ့နော်ကလေးတွေရဲ့ဘယ်လိုမျိုးပညာရေးတင်ကြနိုင်မှုကလေးတွေပညာရေးတင်ကြနိုင်မှာဒါနောက်ဆိုရင်ဒါစီးပွားရေးနဲ့ပတ်သက်ပြီးလည်းပြည်ပြည်ငွေနဲ့ပတ်သက်ပြီးထိုးတက်ဖို့ရှိမှာပေါ့နော်အဲ့လိုမျိုးကျွန်တော်တို့ကတော့ညှော်လင့်နေသူတို့ဒီဒေါ်နန်းစုကြည်အနေနဲ့ပေါ့နော်အနေစုအနေနဲ့လည်းဒီကိစ္စကိုလည်းအဓိကနေရာထားပြီးလုပ်မယ်လို့လည်းထင်ပါတယ်ဟုတ်လားအဲ့လိုမျိုးကလေးလူငယ်ခြေခံပေါ့နော်ကလေးငယ်တွေကစပြီးကြောင်းလဲမှသာဒီနိုင်ငံရဲ့စီးပွားရေးရောလူမှုရေးရောနောက်နိုင်ငံရေးရအစပေါ့နော်အစအစအရရာ
ပြေမွေအိမ်ရ6ရက်ကမှာထမင်းဆိုင်ဖွင့်ထားတဲ့ဒေါ်လလမြင့်ကတော့သူမအနေနဲ့ကတော့ NLD စိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်မိတဲ့အကြောင်းခုလိုပြောပါသေးတယ်။ပြီးတော့သူမရဲ့မျှော်လင့်ချက်ကိုလည်းပြောဆိုခဲ့ပါတယ်
ဒီလိုတွေကလည်းလိုပါရောင်းဝယ်သမားတွေလည်းရောင်းဝယ်လေးလည်းကောင်းအောင်လုပ်ကင်စားတတ်တဲ့လူတွေအားလုံးအဆင်ပြေသွားအောင်ကလေးတွေအတွက်ကျောင်းပညာရေးလေးဖွံ့ဖြိုးသွားအောင်ကောင်းအောင်အဲ့လိုလုပ်ပေးစေချင်ပါတယ်
ရန်ကုန်မြို့မှာမြို့ဖက်ရထားစီးပြီးတော့အသွားလာလုပ်နေရတဲ့ဂုံစည်းရောင်းနဲ့မတ်မြတည်တာကတော့ခြေကလူတန်းစားတွေနေနဲ့စေဝါကူတာမှုခက်ခဲလာတဲ့အကြောင်းသူမအနေနဲ့ကတော့ကျန်းမာရေးကဏ္ဍကိုအဓိကပြောင်းလဲပေးဖို့မျှော်လင့်တယ်လို့ဆိုပါတယ်
။စီးပွားရေးလေးအစဉ်ပြေဖို့အရေးကြီးတယ်ဖြစ်မှာ။ဒါပေမဲ့စေကူကန်လေးပါလို့ရှင်နေတာပဲ။အဲဒါလေးပသက်မရှိတဲ့ခါကျရင်လေးဘာမရှိစင်းတဲ့အတွက်ဒုက္ခရောက်တဲ့အတွက်စေကူကန်လေးလိုချင်တာပဲ
။မြန်မာကုန်စည်တိုင်းဟင်းသာကုန်စည်ပို့ဆောင်ရေးလုပ်နေတဲ့ဥဝင်းကျော်ကတော့လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိတဲ့အတွက်မှုခင်းတွေအများပြားရှိနေတယ်လို့သူအမည်ကိုပြောပါတယ်။ NLD စိုးရအနေနဲ့လက်ပေးလက်ယူကိစ္စတွေကိုထိန်းချုပ်နိုင်မယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုရှိလောက်စွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းသူကပြောပါသေးတယ
်။လိုအပ်ချက်တွေကတော့အများကြီးပဲ။ NLD တော့တက်လာရင်တော့အဲ့လိုဖြည့်ဆည်းပေးကူညီပေးမယ်လို့ထင်တာပဲအဲ့ဒါလေးပြည်သူလူထုကအမြင်မျှော်လင့်တယ်နောက်တစ်ခုကတော့ဒီ NLD တက်လာရင်တော့ပြည်သူလူထုကအဲ့လိုအပ်တဲ့ဆန္ဒတွေကိုပေါ်ပြအစိုးရကလည်းလုပ်ဝင်မယ်ထင်တယ်လက်ပေးလက်ယူတော့ပါပြောင်းအခုဆိုရင်လက်ပေးလက်ယူတွေကတော့အများကြီးပါပဲဒီမှာဘေးနေရာဖြစ်ဖြစ်ပတ်စံမပေးလို့မရဘူးဘေးလုံငန်းဘေးဦးစီးဌာနဖြစ်ဖြစ်
စကိုင်းတိုင်းရွှေဘိုခရိုင်ဒီပေးရင်ကနေရန်ကုန်မှာလာပြီးတော့လှုပ်လှုပ်နေတဲ့မတ်စာချီလင်းကတော့ပညာရေးကဏ္ဍကိုအဓိကထားပြီးတော့ပြုပြင်ပြောင်းလဲစေချင်သလိုတနိုင်ငံလုံးငြိမ်းချမ်းမှုကိုလည်းမျှော်လင့်နေတဲ့အကြောင်းခုလိုပြောပါတယ်
ဟိုကျူရှင်နေပါရေလို့မဟုတ်ပဲနဲ့ပေါ့စာတင်ကြောင်းမှာပဲ၁၀တန်းအထိကိုစာတင်ကြောင်းမှာနေမဲ့တင်ပြီးတော့ပြီးတင်ခြင်းနဲ့ဆန္ဒရှိပါတယ်အခုအမေစုဆိုတာငင်းချမ်းရေးစုရှင်လေအဲကျွန်တော်ငင်းချမ်းရေးကိုကဘာအတိအောင်လို့ဖြစ်စေခြင်းပါတယ်စစ်ပွဲတွေအခုဆိုအခုချိန်ထိအောင်ဖြစ်နေတော့မယ်လေ
ခီးသွန်းလုံငန်းမှာလောက်ကင်နေတဲ့မဝင်းဝင်းထီကတော့သူမရဲ့မျှော်လင့်ချက်ကိုလည်းခုလိုပြောပါတယ
်ဟုတ်ပါသူများနိုင်ငံဗမာတွေကသူများနိုင်ငံသွားရန်ခက်ခဲရှိရလေကိုဗမာနိုင်ငံတခြားနိုင်ငံသားတွေကတော့ကိုယ်စီဝင်လာရန်လွယ်ကူတယ်ပြင်မှာကိုဗမာနိုင်ငံတွေတော့တခြားနိုင်ငံတွေသွားရင်ဗမာပြည်သူတွေတော့အရန်ကိုဘယ်လိုမလဲတင်ငယ်ရတယ်ဟိုဝင်နေဖြစ်ရတယ်ပေါ့နော်ဘယ်လိုပြောရမလဲအဓိကတော့တင်ငယ်ရတယ်လို့ပြောရမှာပေါ့ဟိုဗမာတွေဆိုတိတ်ပြီးအေးမပေးကြအောင်လေဗမာတွေဆိုတချို့တွေဆိုဗမာတွေပြောစင်ကာပူတွေပါစင်ကာပူမှာပါညာဆိုဗမာဆိုတချို့တွေဆိုမသိကြအောင်တင်တာအဲ့လိုမျိုးဖြစ်တယ်ကိုကတိုးလုပ်ငန်းနေဆိုတာလည်းသူတို့နိုင်ငံတွေကလာပြီးတော့ကိုတွေတွက်လာမယ်ဆိုရင်တော့ပုံပြအဆင်ပြေရပါတော့
ပြည်သူလူထုအနေနဲ့ NLD ဆိုရပေါ်မှာမျှော်လင့်ချက်တွေထားရှိနေကြပါတယ်ပြည်သူအများစုကတော့စီးပွားရေးပံ့ပိုးတိုးတက်ဖို့နဲ့ကျန်းမာရေးပညာရေးခန္ဓာတွေကိုအဓိကဆောင်ရွက်ပေးတဲ့လို့ပြောဆိုလာကြပါလိမ့်ရှင်ကျမမေတ္တာဟိမမြမခသတင်း Agency ကနေ VOA ကိုသတင်းပို့လိုက်တာပါ
သောမေတ္တာဟိမရှင် VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တွေ့ဆုံမေးမြန်းခန်းအဖက်အလှယ်ပေးရအောင်ပါ။မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအရင်ထက်တိုးတက်မှုတွေတွေ့ခဲ့ရပေမဲ့စိန်ခေါ်မှုတွေလည်းအများအပြားရှိနေတော့မယ်လို့ရွေးကောက်ပွဲပညာရေးလုပ်ငန်းတွေမှာအကူအညီပေးနေတဲ့ iPace အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်စိုင်းအောင်သိန်းကပြောပါရတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲပြီးစနစ်တကျဆောင်ရွက်နိုင်မယ်ဆိုရင်ရွေးကောက်ပွဲဟာတိထက်ပိုပြီးအောင်မြင်မှုတွေရလိမ့်မယ်လို့လည်းတိုက်တွန်းပါရတယ်။ဒီမိုကရေစီအလေးအထတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာလှည့်ကျင့်တင်နန်းပေးနေတဲ့ iPace အဖွဲ့ရဲ့အကြံပေးအရာရှိစိုင်းအောင်သိန်းကိုကိုရရန်နိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါရရှင်
။ကိုစိုင်းအောင်သိန်းကဒီ iPace for Institute for Political and Civic Engagement အဖွဲ့ကအကြံပေးအရာရှိပေါ့နော်။အဲ့တော့ဒီ iPace အဖွဲ့နဲ့ပတ်သက်ပြီးတော့အရင်ဆုံးမေးကြပါတယ်။ဘလို့စပြီးတော့ဘလို့စတင်ခဲ့လဲ။ပြည့်တဲ့ခါကျမှဒီ iPace အဖွဲ့ရဲ့အဓိကရည်မှန်းချက်တွေကဘာတွေလဲဆိုတဲ့ဥစ္စာလေးပြောပြပါလား
ကျွန်တော်တို့စပြီးတော့တည်ထောင်လိုက်ခဲ့တာဒီ2012ပေါ့နော်2012 September အခုဆိုလို့ရှိရင်တော့ကျွန်တော်3နှစ်ရှိသွားပြီပေါ့ဆိုတော့ဒီကျွန်တော်တို့အခြေစိုက်တာကတော့ဒီရန်ကုန်မြို့မှာရှိရဲ့ဒီ American Center ရဲ့ပြီးတော့ဒီမန္တလေးမြို့မှာရှိရဲ့Jefferson Center မှာအဓိကအခြေစိုက်ပြီးတော့တင်ဒန်းနေပေးနေတယ်ဆိုတော့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီ Institute ဒီတင်ဒန်းကျောင်းပေါ့နော်ဖွင့်ရခြင်းတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံမြန်မာပြည်သူပြည်သားတွေအတွက်ပေါ့နော်နောင်ကျလို့ရှိရင်ကျွန်တော်တို့ဒီ democratic transition မှာဒီ democracy အပြောင်းလဲကာလမှာကျွန်တော်တို့ဒီပို့ပြီးတော့မှ responsible ဖြစ်တဲ့ပို့ပြီးတော့မှပေါ့ပြည်သူတွေအတွက် accountable တာဝန်ခံမှုတာဝန်ယူမှုရှိတဲ့အုပ်ချုပ်မှုအစိုးရစနစ်ပေါ့နော်အဲ့လိုမျိုးထွက်ပေါ်လာအောင်ကျွန်တော်ရည်မှန်းတယ်အဲ့တော့အတီးကအဲ့လိုမျိုးထွက်ပေါ်လာဖို့ဆိုလို့ရှိရင်ဒီပြည်သူတွေရဲ့ပြည်သူတွေရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတော့ကျွန်တော်ပြည်သူတို့ပြောရရင်အားလုံးပေါ့နော်ပြည်သူတွေရဲ့ဒီဒီမိုကရေစီစနစ်မှာသူတို့ရဲ့ပူးပေါင်းပါဝင်မှုသူတို့ရဲ့ participation ရှိဖို့ကအရင်အရေးကြီးတယ်ဆိုတော့အဲ့လိုမျိုး participate တိတိယောက် participate ပါဝင်နိုင်ဖို့ဆိုလို့ရှိရင်ပြည်သူတွေမှာရှိတင်ရှိထိုက်တဲ့ဗဟုသုတပေါ့နော်ရှိတင်ရှိတဲ့ဗဟုသုတရှိတင်ရှိထိုက်တဲ့အတတ်ပညာရှိတင်ရှိထိုက်တဲ့ skills the democracy နဲ့သက်ဆိုင်တဲ့knowledge democracy နဲ့ပတ်သက်တဲ့အတတ်ပညာတွေကိုကျွန်တော်တို့ကပြုစုပျိုးထောင်ပေးတဲ့သူတို့ရဲ့စွမ်းဆောင်ရည်ကိုမြင့်တင်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဆိုတော့အတိအကကျွန်တော်တို့အဲ့လိုမြင့်တင်ပေးဖို့ဆိုလို့ရှိရင်ကျွန်တော်တင်နာနေပေးတယ်ပြီးလို့ရှိရင်သူတို့ဒီအချင်းချင်းကိုရချိတ်ဆက်နိုင်အောင်ပေါ့နော်သူတို့ကျွန်တော်တို့ဒီသူတို့ networking networking အချင်းချင်းချိတ်ဆက်နိုင်အောင်ကျွန်တော်တို့ကအခွင့်အလမ်းတွေဖန်တီးပေးတယ်ဆိုတော့ကျွန်တော်တို့ရဲ့တင်ဒန်းသားတွေကတော့အတိအကဒီနိုင်ငံရေးပါတီကလူတွေပါတယ်ပြီးလို့ရှိရင်အတိအကဒီ civil society လို့ခေါ်တဲ့အရာဖက်လူမှုဖွဲ့စည်းတဲ့က participant တွေတော့တခြားတကြွလောက်ရှားသူတွေပေါ့နော်ကျွန်တော်တို့ကအတိအက target ထားပါတယ
်ဟုတ်ကဲ့အခုက2012ထဲကစပြီးတော့တည်ထောင်လာခဲ့တာဆိုတော့3နှစ်ပေါ့နော်ဒီ3နှစ်တာကာလအတွင်းမှာဘလောက်အတိုင်းအတာအထိကျယ်ကျယ်ပြန့်ပြန့်လုပ်နိုင်ခဲ့ပြီလဲဘလောက်အထိအဓိကဘာတွေကိုလုပ်ခဲ့လဲဆိုတာလည်းရှင်းပြပေးပါလား
ဟုတ်ကျွန်တော်တို့ဟိုအတိအခါကျွန်တော်ပြောလို့ကျွန်တော်အတိအကပညာရေးပေါ့နော်ဒီ education ပိုင်းပေးတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အခုလောလောဆယ်ဆိုလို့ရှိရင်ဒီ3နှစ်တာကာလမှာကျွန်တော်တင်ဒန်းနာပေါင်း 900ကျော်ကိုကျွန်တော်တို့တင်တာပေးခဲ့ပြီးပြီပေါ့နော်ဒီ900ကျော်ပေးခဲ့ပြီးပြီကျွန်တော်ရဲ့ beneficiary ကျွန်တော်တို့ဒီနိုင်ငံရေးပါတီပေါင်းတော့25ခုလောက်ပြီးလို့ရှိရင်ဒီအရာဖက်လူမှုဖွဲ့စည်းပေါင်း250ကျော်လောက်ကလူတွေကိုကျွန်တော်တို့ကတင်တာပေးခဲ့ပြီးပြီပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်ထပ်ပြီးတဲ့ emphasize လုပ်ချင်တာကျွန်တော်တို့တင်တာနာတွေကခဏကျွန်တော်ပြောလို့ပဲကျွန်တော်တို့ကမတူညီတဲ့ background ကနေလာကြတာများရမတူညီတဲ့ပေါ့ဘေးမှာအဖွဲ့အစည်းမတူညီတဲ့ဒီပါလာရေးအဖွဲ့အစည်းမတူညီတဲ့ဒီတိုင်းရင်းသားလူမျိုးရေးအဖွဲ့အစည်းကနေလာကြတာများတယ်ဆိုတော့ very diverse ပေါ့နော်ခြားနာတဲ့လူတွေပါတယ်ဆိုတော့သူအချင်းချင်းဒီမှာလာတွေ့ပြီးတော့မှပြန်ပြီးတော့ network ချိတ်ဆက်ပြီးတော့ဒီကျွန်တော်တို့ yoga ပွဲမှာတိုင်ခင်ကပဲအဖွဲ့အစည်းပေါင်းတုံးလေးခုတော့မကတော့သူတို့ဒီပြန်ပြီးတော့မှဒီ voter age ကြီးမေးဆာနာရှင်ပညာရေးနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားစွာပါဝင်ပြီးတော့ဆောင်ရွက်ခဲ့တယ်ပြီးတော့ရှိရင်ဒီခဏရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေတည်ထောင်ပြီးတော့သူတို့လှုပ်ဆောင်ခဲ့တယ်ဆိုတော့တော်တော်များများပေါ့ပြန်ပြီးတော့ကိုယ့်ရဲ့ community ကိုယ့်ရဲ့အတိုင်းဝိုင်းမှာသူရဲ့ဒေတာမှာပြန်ပြီးတော့ပြုလို့ဟိုပြန်ပြီးတော့လှုပ်ပေးနေတဲ့ဟာလေကျွန်တော်တွေ့ရပါတော့အဲ့ဒါဆိုတ
ော့ရေကောက်ပွဲနဲ့ပတ်သက်ပြီးတော့အသိပညာပေးတဲ့အပိုင်းတွေတော်တော်လေးလောက်ခဲ့တယ်ဆိုတော့ဒီလိုလောက်တဲ့နေရာမှာဒီလူတွေရဲ့စိတ်ဝင်စားမှုကဘလောက်အတိုင်းထားဒီရှိတယ်လို့တွေ့ရလဲပြီးတဲ့အခါကျတော့ဒီဟာတွေလောက်တဲ့နေရာမှာစိန်ခေါ်မှုအနေနဲ့ဘာတွေတွေ့ခဲ့ရလဲ
ဆိုတော့အတိအကစိန်ခေါ်ချာခဏပြောလို့ပဲများသောအားဖြင့်ကျွန်တော်တို့လုပ်နိုင်တာများသောအားဖြင့်ကျွန်တော်တို့ကဒီရန်ကုန်နဲ့တခြားမြို့ကြီးတွေမှာနေတဲ့လူတွေကိုပဲကျွန်တော်တို့ကပို့ပြီးတော့ခန်းစား권ရှိရပါတော့အတိကဟိုးဘက်ဒီ remote area လို့ခေါ်တယ်ဒီတခြားဒီဒေသန္တရတိတ်ပြီးတော့လူရက်ရွာတဲ့ကိုရောက်ဖို့ကတိတ်ပြီးတော့ကျွန်တော်တို့ကအဆင်မပြေဘူးတိတ်ပြီးတော့မရောက်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒါအခက်အခဲတစ်ခုပေါ့ဆိုတော့ကျွန်တော်လုပ်နိုင်တဲ့ဟာဆိုတော့ဒီဟာကိုပဲကျွန်တော်ရဲ့ trainer တွေကို train ပေးတယ်သူတို့ကနေပြီးတော့မှကိုယ့်ရဲ့ data မှာကိုယ့်ရဲ့ရက်ရွာတွေမှာကိုယ့်ရက်ကွက်မှာပြန်ပြီးတော့သွားပေးနေတာကျွန်တော်တို့ကအဲ့လိုမျိုးပဲကူညီပေးလို့ရပါတော့ခဏကျွန်တော်ပြောချင်တာတော့ဒီ challenge တစ်ခုကတော့ဒီပေါ့လူ remote area လူတွေများနိုင်တဲ့လောက်များအောင်ရောက်ဖို့ကတော်တော်လေးကို challenging ဖြစ်နေတော့မှာပဲ
ခုဆိုရင်ရွေးကောက်ပွဲပြီးသွားပြီပေါ့နော်ရွေးကောက်ပွဲအသိပညာပေးရေးလုပ်ငန်းလုပ်တဲ့သူတယောက်အနေနဲ့နောက်လာမဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါမှာအခုအရင်ရွေးကောက်ပွဲတွေနဲ့မတူအောင်ဘာတွေလှုပ်တင်တယ်လို့ပြင်တင်တယ်လို့မြင်မိလဲ
ဒီနေရာမှာကျွန်တော်တော့ဘယ်လိုပြောမလဲကျွန်တော်ဒီတိတက်ပို့ပြီးတော့ကောင်းအောင်တော့ကျွန်တော်ဒီမှာဒီနေရာမှာနှစ်ပိုင်းခွဲပြီးတော့ပြောချင်တယ်ပေါ့နော်အတိကပထမအပိုင်းကဒီရွေးကောက်ပွဲကျင်းပရမယ်ဆိုလို့ရှိရင်အထူးတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုကဒီ UEC ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကပို့တော်တော်အရေးကြီးတဲ့အခန်းကဏ္ဍလေးပါဝင်တယ်ဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ကျွန်တော်မြင်တာပေါ့နော်တိတက်ပို့ပြီးတော့ကောင်းအောင်ဆိုလို့ရှိရင်သူတို့တိတက်ပို့ပြီးတော့ preparation လုပ်တင်တယ်ပြီးလို့ရှိရင်ဒီတစ်ခေါက်မှာဆိုလို့ရှိရင်ကျွန်တော်တို့ပြောနိုင်တာတစ်ခုပါသူတို့တော်တော်လေးလုပ်သူတို့တော်တော်လေးကောင်းအောင်လုပ်နိုင်တာတွေ့ရတယ်ပေါ့နော်တခြားအရင်တုန်းကကိုယ်လည်းတည်ပြီးသားပေါ့နော်အရင်တုန်းကအရင်ရွေးကောက်ပွဲတုန်းကဆိုလို့ရှိရင်အခုလောက်မကောင်းဘူးပေါ့နော်ဥပမာဆိုလို့ရှိရင်ဒီမဲဆန္ဒရှင်ပြည်နယ်နဲ့ပတ်သက်ပြီးတော့ပြည်သူ online နဲ့ online media ကနေပြီးတော့မှပတ်သက်ပြီးတော့သူတို့လုပ်နေဟာတွေပြီးလို့ရှိရင်ဒီအရက်ဖက်လူမှုအဖွဲ့အစည်းနဲ့သူတို့ပူးပေါင်းဆောင်ရွက်တဲ့ဟာတွေကတော့တော်တော်လေးအားကောင်းလာတာတွေ့ရတယ်ဆိုတော့ဒီထက်ကိုပို့ပြီးတော့ဟိုဖြစ်မယ်ဆိုလို့ရှိရင် systematic ပို့ပြီးကြာအောင်လုပ်တင်တယ်ပြီးလို့ရှိရင်ခဏဒီဟိုပေါ့တော်တော်ကောင်းအောင်လုပ်လာနိုင်တာတော့တော်တော်အများကြီးရှိပါတယ
်
ဒါမဲ့ challenge တွေအများကြီးရှိလာပဲဥပမာဆိုလို့ရှိရင်ခဏဒီဂျိုတင်မယ်နဲ့ပတ်သက်ပြီးတော့ဗောနော်အတရားတွေနည်းနည်းဟိုဖြစ်တဲ့ဟာတွေရှိရပြီးလို့ရှိရင်မဲဆင်းပြုတ်စုရဲ့နေရာမှာလိုအပ်ချက်လေးတွေနည်းနည်းပါးပါတွေ့ရတာ
ဒါတွေကတော့
ဗောနော်ဒါတွေကတော့
အားနေချက်တွေဗော
အားနေချက်တွေ
ဒီ UEC ကဘောရအားနေချက်တွေဆိုတော့အားသာချက်ကိုရောဘယ်လိုတွေ့ရလဲဒီ UEC ကဘောမှာ
အားသာချက်ကတော့ခဏတခုကကျွန်တော်ပြောလို့ပဲအားသာချက်အတိကအားသာချက်ကဒီအရာဖက်လူမှုအဖွဲ့အစည်းရအားကောင်းလာတယ်ဒီ voter educating မဲဆန္ဒရှင်ပညာရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုလှုပ်လာနိုင်တာကျွန်တော်တွေ့ရတယ်ပြီးလို့ရှိရင်ခဏပြောလို့ပဲဒီ CSO နဲ့ UEC နဲ့တခြားအစိုးရအဖွဲ့အစည်းနဲ့နိုင်ငံရေးပါတီနဲ့ပူးပေါင်းပါဝင်မှုကတကယ်အားကောင်းလာတယ
်ဒ
ါအားသာချက်တခုနောက်တော့အားသာချက်တခုကကျွန်တော်မြင်တာspace ပေါ့နော်ကျွန်တော်တို့ဒီအရာဖက်လူမှုဖွဲ့အစည်းပဲဖြစ်ဖြစ်တခြား ဒီအဖွဲ့အစည်းပဲဖြစ်ဖြစ်သူတို့ကအာ space ကပို့ပြီးတော့ကျဲလာလှုပ်လာနိုင်တယ်လှုပ်လာလှုပ်လာနိုင်တယ်အခွင့်လန်းတွေပို့ပြီးတော့များလာတယ်
တစ်
ချက်ပြီးတော့ရှိရင်နောက်တစ်ချက်ကပြည်သူတွေကနေပြီးတော့မှအော်ဒီတစ်ခါဆိုလို့ချင်းပြည်သူတွေကတော်တော်လေးကိုအားတက်လာပြီးတော့မှအာမဲပေးလာကြတာကျွန်တော်တွေ့ရတယ်မှတခြားနေရာတွေတော့မဲပေးခွင့်မရှိတဲ့နေရာတွေတော့ရှိတော့ရှိရတာမဲ့ပို့ပြီးတော့သူတို့ရဲ့အခွင့်အရေးကိုကျင့်သုံးလာရတဲ့ဘောမှာတွေ့ရတယ်ဗ
ျဟုတ်ကဲ့အာနောက်တစ်ခုကဒီရွေးကောက်ဖွဲ့ကဒီလွတ်လပ်တယ်ဒါပေမဲ့တရားမျှတမှုမရှိဘူးဆိုပြီးတော့ဝေဖန်တာတွေထွက်နေတယ် NLD ကလည်းဒီလိုပဲဝေဖန်ခဲ့တယ်ဒီအပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်တတိယမှာလည်းနည်းနည်းကြားမိပါတယ်ခဏအခုပြောလို့ပေါ့နော် NLD ကလည်းသူပြောတာဘယ်လိုပြောမလဲဒီရွေးကောက်ပွဲဟာဆိုလို့ရှိရင်မျှတမှုတော့အပြီးပါမရှိပါဘူးဒါပေမဲ့ free ဖြစ်တယ်လို့တော့သူတို့ယုံကြည်ရပါတော့ကျွန်တော်တင်တယ်အဲ့သူတို့ဘာဖြစ်လို့အဲ့လိုပြောလဲဆိုလို့ချင်းတခြားလူဝေဖန်တဲ့လူပေါ့နော်အဲ့လိုဝေဖန်တာလားဘာဖြစ်လို့အဲ့လိုဝေဖန်လဲဆိုလို့ချင်းဒီ fair မဖြစ်ဘူးဆိုတာကျွန်တော်တင်တယ်သူတို့မြင်တာကတော့ဒီငကိုကလေးကဒီ constitution နဲ့ကဒီပေါ့နော်ဒီကျွန်တော်တို့က 25% ပေါ့နော် 25 ရာခိုင်နှုန်းကအဲ့ဟာတော့ကြောင့်မလို့သူက fair မဖြစ်ဘူးလို့ဟောပေါ့ယူဆတဲ့သဘောမှရှိရလို့ကျွန်တော်တင်တယ်လေ
ဟုတ်ကဲ့ပါ
ဆိုတော့အဲ့ဟာဆိုတော့ဒီတော့free လွတ်လပ်တယ်ဆိုတဲ့နေရာမှာလဲခဏကျွန်တော်ပြောလို့ပဲမြန်မာပြည်လူတွေမြင်ကြတာ free လွတ်လပ်လာမဲပေးခွင့်ရှိကြတယ်ပေါ့เนาะဒါကျွန်တော်အတိုင်းသာအထီးတော့ခဏကျွန်တော်ပြောတော့အတိုင်းသာအထီးတော့ free ဖြစ်တယ်အတိုင်းသာအထီးတော့ fair ဖြစ်ပါတယ်ဒါပေမဲ့ခဏကျွန်တော်ပြောလို့free ဖြစ်တယ်ဆိုတာဒီတကယ်လို့လားဒီတခြားနေရာမှာဥပမာတိုင်းဒေသကြီးတို့ပေါ့เนาะဒီတခြားပြည်နယ်မှာဆိုမြေပြတ်မှာဆိုလို့ချင်းကြည့်မယ်ဆိုလို့ချင်းပြည်သူလူထုတွေကပို့ပြီးတော့ပို့ပြီးတော့ဘာလဲသူတို့မဲကိုလွလွလပ်လပ်ပေးခွင့်ရှိရဲဒါမဲ့ဟိုတခုကတည်င်းချားမိတာလဲဘောနော်ဥမာဆိုလို့ရှိရင်ဒီတခြားနေရာတွေမှာဆိုလို့ရှိရင်အခြေအနေပေါ့ဒီစစ်ပွဲတွေဘောဖြစ်နေတဲ့အချိန်မှာဆိုလို့ရှိရင်ဒီမဲပေးခွင့်မရတဲ့မြို့နယ်တွေရှိတယ်လေဆိုတော့အဲ့ဒီဘက်ကလေအဲ့ဒီဘက်ကလူတွေကနေကြည့်မယ်ဆိုလို့ရှိရင်သူတို့အတွက်က free မဖြစ်တော့ဘူးလို့ခံယူခြင်းခံယူမှာပေါ့နော်ဆိုတော့ကျွန်တော်ထင်တယ်အဲ့မှာဟိုဟာနည်းနည်းတော့ရှိလိမ့်မယ်ထင်တယ်အတိုင်းအတာထိတော့
တိုင်းတော်ခုထိပေါ့လေဟုတ်ကဲ့အဲ့တော့အခုဆိုရင်ရွေးကောက်ပွဲကလည်း BY ပေါ့နော်ဟုတ်ကဲ့အဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုဖော်ဆောင်တဲ့နေရာမှာပေါ့နော် IPACE ကလည်းအခုလိုမျိုးနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေကိုဒီမိုကရေစီအခြေခံမူတွေနဲ့ပတ်သက်ပြီးတော့လည်းခုနကတင်နန်းပေးတာတွေပါရှိတယ်ဒီလိုဒီမိုကရေစီအခြေခံမူတွေကဒီလူထုကြားမှာရောဘယ်လောက်ထိခိုင်မာမှုရှိနေပြီလို့တွေ့ရလဲ
ဟုတ်ကဲ့အများကြီးလိုအပ်ချက်အများကြီးလိုအပ်နေသေးတယ်လို့ကျွန်တော်ထင်တယ်
။ဘာကြောင့်အဲ့လိုပြောနိုင်တာလ
ဲ။ဘာဖြစ်လို့ဆိုလဲဆိုလို့ရှိရင်ဥမာဆိုလို့ရှိရင်ကျွန်တော်တို့တင်တန်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တင်တန်းပေးနေခဏအကိုပြောသလိုပဲဒီအတိကဥမာဆိုလို့ရှိရင်ပြည်သူတချို့အကုန်လုံးတော့ကျွန်တော်မဆိုလိုပါဘူးနော်အားနဲ့ချက်အားတာချက်တို့တူတူအတူရှိမှာပဲ။ဒါပေမဲ့ဒီမဲတချို့တလေဆိုလို့ရှိရင်အိမ်မှာဆိုလို့ရှိရင်အတိကမြို့ကြီးပြကြီးကလူတွေကိုကျွန်တော်မဆိုလိုပါဘူးမြန်မာပြည်နေနယ်မှာရှိတဲ့လူတွေဆိုပို့ပြီးတော့ဒီမဲပညာဘေးရေးနဲ့ပတ်သက်ပြီးတော့အတိပညာမလားဘ ഹു တုဒပြီးတော့တော်တော်လေးဟိုလိုအပ်နေတယ်တော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့အခါလေးသူတို့မဲသွားပြီးတဲ့နေရာမှာဆိုလို့ရှိရင်မဲသွားပေးတာပေးရတာဒါပေမဲ့ဘယ်လိုဟာမျိုးလုပ်လို့ရှိရင်ဘယ်မဲဖြစ်နိုင်မလဲဘယ်လိုဟာမျိုးလုပ်လို့ရှိရင်ဘသူ့ကိုဘယ်နိုင်ငံရေးပါတီကဘယ်လို platform တွေရှိသလဲဘယ် you know ဘယ်ရွေးကောက်ပွဲရွေးကောက်ခံအမတ်လောင်းတွေကခံနေတွေကဘာတွေဘယ်လိုရှိသလဲအဲ့မှာကျွန်တော်ဒီနေ့တို့ရဲ့လင့်လာအချက်တွေကနည်းနည်းလိုနေသေးတယ်တို့ကျွန်တော်မြင်တယ
်ကျွန်တော်တို့အခုဆိုရင်ရွေးကောက်ပွဲလည်းကျင်းပပြီးသွားပြီရွေးကောက်ပွဲရလဒ်တွေလည်းထွက်လာမြန်မာနိုင်ငံရဲ့ဒီမိုကရေစီအနာဂတ်နဲ့ပတ်သက်ပြီးတော့ဘလောက်ထိမျောလင့်ထားလဲ
ရန်ကုန်နဲ့မေကွမှာဘလော့တီမျောလင့်ထားလဲဆိုတော့ကျွန်တော်တို့ခဏပြောလို့ပဲဒီကျွန်တော်အနေနဲ့ဆိုရင်တအားကိုမျောလင့်ထားတယ်ပေါ့နော်ကျွန်တော်လည်းမြန်မာလူမျိုးတစ်ယောက်ပဲဒီထက်ပို့ပြီးတော့တိုးတက်အောင်ဒီထက်ပို့ပြီးတော့ခဏပြောလို့ပဲငင်းချမ်းစေခြင်းနဲ့အခုဆိုလို့ရှိရင်ကိုယ်လည်းတိတဲ့အတိုင်းပဲပေါ့နော်အဲကျွန်တော်တို့စစ်ဖြစ်နေတဲ့နေရာတွေလည်းရှိနေသေးတယ်အစိုးရတည်တက်လာလို့ရှိရင်ဒီငင်းချမ်းရေးရအောင်အားလုံးငင်းချမ်းပြီးတော့မှဒီဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်တော့ဘူးအားလုံးပူးပေါင်းပါဝင်မှာပဲဖြစ်လိမ့်မယ်တော့ကျွန်တော်ယူဆတယ်ကျွန်တော်မျှော်လင့်တယ် နောက်ကြလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံ ဘလောက်မျောလင့်ထားလဲဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ကျွန်တော်တယောက်တည်းအမြင်ပဲကျွန်တော်တယောက်တည်းမျောလင့်ချက်ဆိုလို့ရှိရင်အာနောင်ကြလို့ရှိရင်အခြေတော်အာရှာတာမကပါတော့ဒီကပားအလဲမှာလဲကျွန်တော်တို့ရင်ပုံသားနိုင်တဲ့အာသူများကိုမကြော်ရင်တော့လဲနောက်မကြတဲ့ပေါ့နိုင်ငံတနေငါဖွံ့ဖြိုးတိုးတဲ့နိုင်ငံတနေငါဖြစ်လာဖို့တော့ကျွန်တော်အရင်မျောလင့်ပါတယ်
ဟုတ်ကဲ့ကိုဆောင်းသိကျေးဇူးပါပဲ
။ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇ
ူးပါ။ iPace အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်စိုင်းအောင်သိန်းကိုကိုရနိုင်က VOA Studio မှာမေးမြန်းသွားတာပါရှင်။ခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဖာအကြောင်းနေဆွေးနွေးမလဲဆိုတာနာဆင်ကြည့်ရအောင်ပါ။
ကိုင်းနာဒေတာတွေကတိုက်ပွဲတွေဟာညံ့ညံ့မလာပဲဇက်တိုက်ဆိုသလိုပေါ်ပေါက်လာနေတာနဲ့အတူတောင်းနဲ့ချီတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါတယ်စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘယ်သူတွေမှတာဝန်ရှိပါသလဲဘယ်သူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်နိုင်ကြပါတယ်email လိပ်စာ bamis@voanews ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါပါတယ်ခင
်ဗျ။ VOA American အတန်းရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရရဲ့လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းစီစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါရစေ။ဒီစီစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုပ်ခွင်သတင်းဟငါသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်တွေပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါ။ကိုအောင်ရဲမောင်နဲ့မတ်ကေဇူတို့ကတင်ဆက်ထားပါရစေ။
ကျန်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD အပါအဝင်ရွေးကောက်ပွဲအနိုင်ရတိုင်းသားပါတီတွေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကြားမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ NLD ပါတီရဲ့တာဝန်ရှိသူတွေကပြောပါတယ်ရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်ပိုင်းအမျိုးသားပြည်လည်တင်မြှင့်ရေးအတွက်နိုင်ငံတော်သမ္မတတမတော်ကာဝေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးဖို့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကကန့်လန့်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမဟာမိတ်တိုင်းသားပါတီတွေအနေနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်နေတာပါတိုင်းသားပါတီတွေထဲမှာတော့ကျန်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်နဲ့အရင်ဆုံးတွေ့ဆုံမှာဖြစ်တယ်လို့ NLD ပါတီရဲ့ဗဟိုပြောခွင့်ရဦးညံဝင်းကပြောပါတယ်
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဆွေးနွေးပြီးပါပြီစီးကြလက်တော်ပေးတာပါဘူးကျွန်တော်တွေ့ပါမယ်ကျွန်တော်တို့ရဲ့မအားလတ်တဲ့အခြေအနေတွေ့ပါမယ်မကြခင်တွေ့ပါရောစေတော့ SNLD လို့ပါတော့တွေ့မယ်လေဟုတ်ကဲ့နောက်မှကျွန်တော်တို့လိုအပ်တာအကုန်တွေ့ပါမှာပါ
ဘယ်ကြောင့်ရောင်ကိုအဓိကထားပြီးတော့ဆွေးနွေးမလဲဆိုတာကိုတော့ NLD ကပြောကြားထားခြင်းမရှိသေးပါဘူး။ပါတီဥက္ကဋ္ဌဖြစ်တဲ့ဒေါ်ဆန်းစုကြည်ကတော့ NLD ရွေးကောက်ပွဲဝင်မယ်လို့ကြေညာကြတဲ့ကမဟာမိတ်တိုင်းရင်းသားခေါင်းဆောင်တွေဖြစ်တဲ့ CRPB ခေါ်လွတ်တော်ခေါ်ယူရေးကိုစားပြုကော်မတီအဖွဲ့ဝင်တိုင်းရင်းသားခေါင်းဆောင်တွေပြိုင်မဲ့နေမြေတွေမှာရှင်းပြမှာမဟုတ်ဘူးဆိုပြီးတော့လည်းပြောခဲ့ပါတယ်။ရွေးကောက်ပွဲအကြိုကာလမှာလည်းSNLD ပါဝင်တိုင်းသားပါတီတချို့နဲ့ NLD ပါတီတို့အကြားဆွေးနွေးမှုတွေရှိခဲ့ပါတယ်88မျိုးဆက်ငင်းကြိုင်းင်းနဲ့ပုံလင်းလူမှုအဖွဲ့စည်းကကိုမြားကြီးကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတင်ပြီးတော့ဒီတွေ့ဆုံမှုကိုကြိုးဆိုတယ်လို့ပြောပါတယ်
အဲ့တော့မြန်မာနိုင်ငံကြီးအကြောင်းလဲမှာတကယ်မြန်မာနိုင်ငံကဒီဒီမိုကရေစီဖယ်ရယ်ပြီးတော့သူတိဆောက်ဆက်ရှင်ဒီကအားဖြင့်ဆိုမှုဆိုတိုင်းသားအခြေခံခွင့်ရေးကိုမပေါ်ဆောင်ပြီးနိုင်ပေတယ်မပေးနိုင်ပေနဲ့ပေါ့ရပယ်တော့မှမြန်မာနိုင်ငံဒီမိုကရေစီဖယ်ရယ်အောင်မြန်မာမဟုတ်အဲ့တော့တိုင်းရင်းသားတွေရဲ့ခံကဏ္ဍအလွန်အရေးကြီးတယ်။အဲ့တော့မြောက်ကလေးပြည်ရဲ့ပြည်မယ်ဆိုတဲ့ကိစ္စတော့အလွန်ကောင်းတယ်။ကျွန်တော်တို့အဲ့တိုင်းပဲမြင်ပါတယ်
။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရှန်တိုင်းရင်းသားမျက်ဒီမိုကရေစီဖွဲ့ချုပ်၊ဇိုမီဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးသားပါတီ၊မွန်မျိုးသားပါတီစတဲ့တိုင်းရင်းသားပါတီတွေဟာပြီးခဲ့တဲ့နှစ်20အတွင်း NLD ရဲ့မဟာမိတ်ပါတီတွေဖြစ်ရပ်တည်ခဲ့ကြပါတယ်။အဲ့ဒီပါတီတွေဟာညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UN ရဲ့အဖွဲ့ဝင်တွေလည်းဖြစ်ပါတယ်။
နယ်မြေမတည်ငြိမ်မှုကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်ကြေးတီနယ်မန်ယူမြို့နယ်တွေကစစ်ပေးဒုက္ခသည်တွေကိုဒေသခံနိုင်ငံရေးပါတီတွေကအကူအညီပေးနေတယ်လို့သိရပါဗျ။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP တွေကတွားရောက်အကူအညီပေးနေတယ်လို့မန်ယူမြို့နယ်ကအကူအညီပေးရေးမြို့နယ်တာဝန်ခံဒေါ်နန်းနော်ခန့်ကပြောပါဗျ။အဲ့ဒီပါတီတွေဟာလိုအပ်တဲ့အစားအသောက်ဆေးဝါးအဝတ်ထည်တွေကိုအကူအညီပေးနေပြီးဆရာဝန်တွေကိုပါဒုက္ခသည်စခန်းတွေစီခေါ်သွားပြီးဆေးကုသမှုတွေလုပ်ပေးနေတယ်လို့သူကပြောပါဗျ။ဒီလအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းတပ်မတော် SSPB SSA နဲ့အစိုးရတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရှမ်းပြည်နယ်မှာလူသောင်းကျော်လောက်ဆစ်ဆောင်ဒုက္ခသည်စခန်းတွေမှာခိုးလုံနေရတာပါ။
ဒီမှာပြည်စည်းခဲ့တဲ့ရွေးကောက်ပွဲမှာချင်းချောက်မှုတွေအပါအဝင်မတမာမှုတွေအနေချင်းသာရှိခဲ့ပြီးတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားစေနိုင်မဲ့တက်ရောက်မှုတွေမရှိခဲ့ဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ PACE ကဒါရိုက်တာကိုဆိုင်းရန်ကျော်စံမြင့်ကပြောပါတယ်
ချင်းကြောင့်မူပါအဲ့နည်းနည်းလေးတော့ရှိပါတယ်ကျွန်တော်တို့အများကြီးတော့မရှိဘူးပြည်ချက်ချင်းတွေရှိတယ်ဒါမှလည်းဟိုကျွန်တော်တို့ပြည်ကလည်းကတော့ချက်စင်တစ်ခုလုံးကိုဟိုထရမိုးသွားရတော့ဒီကောချက်စင်တစ်ခုလုံးပြတ်သွားရတော့ချက်စင်ချက်ရံပြီးတော့ကျွန်တော်တို့ဒီမှာတွေ့ရအောင်
ချင်းချမှုနဲ့တရားမဲ့ပြုခြင်းမှုကိစ္စရပ်တွေဟာကချင်ပြည်နယ်ရှမ်းပြည်နယ်လိုဒေသတွေမှာဖြစ်ခဲ့ပြီးတော့ Peace လို့ခေါ်တဲ့ယုံကြည်ရသောရွေးကောက်ပွဲပေါ်ပေါ်ရေးပြည်သူ့လူရှာမှုအဖွဲ့ရဲ့နိုဝင်ဘာလကုန်မှာထုတ်ပြန်မဲ့အစည်းအဝေးခန်းစာမှာအဲ့ဒီချက်တွေကိုထည့်သွင်းဖော်ပြသွားမယ်လို့သူကပြောပါတယ် Peace အဖွဲ့အနေနဲ့နောက်ဆုံးထုတ်ပြန်မဲ့ရွေးကောက်ပွဲဆိုင်ရာတွေ့ရှိချက်အစည်းအဝေးခန်းစာမှာတော့ရွေးကောက်ပွဲအကြိုကာလရွေးကောက်ပွဲနေ့နဲ့ရွေးကောက်ပွဲအပြီးကာလတွေမှာတွေ့ရှိချက်တွေကိုစုစည်းပြီးတော့ထုတ်ပြန်သွားမှာဖြစ်ပါတယ်ပြည်ခဲ့ရွေးကောက်ပွဲမှာမြန်မာနိုင်ငံတဝန်းလုံးကနေရာပေါင်း100ကျော်မှာ Peace အဖွဲ့ကလေ့လာစောင့်ကြည့်မှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
ဒီအစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေကနအပေါင်းစုံကိုတင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ကို Internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လိုတယ်သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555ကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရတော့ VOA American အသံမြန်မာပိုင်းစီစဉ်စာရိုက်တက်တာအမှတ်855ပို့ဟိုစာရိုက်ကြီးရန်ကုန်မြို့ကိုစာရိုက်သားပေးပို့နိုင်ကြပါရဲ့ရှင် VOA ရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့တော်ကနေရ22ခုမှာဝင်ရောက်ရှာဖွေစီးနှင်းမှုတွေအတွင်းအကြမ်းဖက်သမားတွေအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးခဲ့ပေမဲ့ပါရီမြို့အကြမ်းဖက်တိုက်ခိုက်မှုမှာထိတ်ဆုံးကနေပါဝင်ပတ်သက်နေသူအဖြစ်နဲ့တန်တရားရှိနေတဲ့ဆလာအဗ်ဒယ်ဆလမ်ကိုတော့ရှာမတွေ့သေးဘူးလို့ဘယ်လ်ဂျီယံဆိုရရှင်တွေကဒီကနေ့ပြောပါတယ်ဝင်ရောက်ရှာဖွေမှုတွေအတွင်းမှာတန်တရားဖြစ်သူတဦးထက်မနည်းဒဏ်ရာရခဲ့ပြီးအခုစီးနှင်းရှာဖွေမှုတွေထဲက9ဦးကိုတော့ဘရက်ဆယ်မြို့တော်အတွင်းနဲ့မြို့တော်တဝိုက်မှာလုဆောင်ခဲ့တာလို့ရှင်တွေကပြောပါတယ်ပြည်ထောင်နိုင်ငံပါရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုပုံစံမျိုးနဲ့ဘယ်လ်ဂျီယံမှာလည်းတိုက်ခိုက်မှုတွေလှုပ်လာမှာကိုစိုးရိမ်ရတဲ့အကြောင်းဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မီခေးကတနင်္ဂနွေနေ့မှာပြောခဲ့ပါရရှင်။ပြည်သက်သမ္မတဖရန်ဆွာအော်လွန်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိနေပါတယ်။ Islamic အစွန်းရောက် IS စစ်သွေးကြွတွေကိုချေမှုန်းရင်းနဲ့စီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရဖြည့်ရှင်းနိုင်ရေးနှီးလန်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်နေအမေရိကန်သမ္မတကိုတွေ့ဆုံတာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံအတွင်းက IS စစ်သွေးကြွပစ်မှတ်တွေကိုလေကြောင်းကနေတနစ်ကြော်ကြားတိုက်ခိုက်လာတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်တို့ဦးတို့ဆွေးနွေးကြမယ်လို့လည်းဒီအမေရိကန်သမ္မတအမီရော်ကပြောဆိုပါရရှင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသမရဥသိန်းစိန်နဲ့သူတွေ့ဆုံပြီးတော့ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်တဲ့အတွက်ဒီသမရဥသိန်းစိန်နဲ့မြန်မာနိုင်ငံသားတွေကိုချီးကျူးပါတယ်လို့တနင်္ဂနွေနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်အနာကိုချောချောမွေ့မွေ့နဲ့လွှဲပြောင်းပေးအပ်နိုင်တာဟာဒီမိုကရေစီရဲ့ခိုင်မာတဲ့စွမ်းအားတရက်ကိုပြသရာရောက်တဲ့အကြောင်းနဲ့အခုရရှိထားတဲ့တိုးတက်မှုတွေကိုခိုင်မာအောင်ပြုလုပ်ရမှာကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုအားပေးကူညီသွားဖို့အဆင်သင့်ရှိနေတဲ့အကြောင်းမစ္စတာဘန်ဂီမွန်ကပြောခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာအာဆီယံစီးပွားရေးအသိုက်အဝန်းထူထောင်ရေးသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားကိုမစ္စတာဘန်ဂီမွန်လည်းတက်ရောက်တာဖြစ်ပြီးတော့ဒီထိပ်သီးအစည်းအဝေးပြင်ပမှာသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကပြီးဆုံးခဲ့တဲ့နှစ်ရက်ကြာဒီအာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာတော့အာဆီယံလက်ချဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်ရှင်။ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူဖို့တဲ့မြေစာပုံပြိုကျမှုကြောင့်သေဆုံးသူအနည်းဆုံး113ဦးရဲ့ရုပ်လောင်းတွေကိုထရှားပွေတွေ့ရှိထားပြီးတော့သေဆုံးသူတွေကိုပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။သေဆုံးသူတချို့ရဲ့ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဖြစ်တဲ့ဆိုတာကိုမိသားစုဝင်တွေနဲ့မိတ်ဆွေတွေဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပေမဲ့ဘယ်သူဘယ်ဝါမှမသိကြသူတွေရဲ့ရုပ်လောင်းတွေကိုတော့အပြာရောင်မိုးကစာတွေနဲ့ထုတ်ပို့ထားပါတယ်။ကြောက်စိမ့်တူဖို့ရေးလောက်ကွက်ကမြေစာပုံပြိုကျမှုမှာနောက်ထပ်လူ100လောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်။ဖားကန့်ဒေသမှာနေထိုင်ကြသူတွေရဲ့စရင်းတွေမရှိတာကြောင့်မို့လို့အခုဒီမြေစာပုံအောက်မှာတည်ဆုံးခဲ့တဲ့သူအရေးအတွက်ကိုမသိဘူးဆိုပြီးတော့လည်းဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးဦးတစ်ဆွေမြင့်ကပြောပါရရှင်
။တနင်္လာနေ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမအင်ဂျင်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Zubia El Tayeb ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ53 kHz 95.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ VOA ကနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျမနန်းလောက်ပါ။
This program has come to you from the Voice of America, Washington.